Welcome to the Voice of America in Burmese.
Mingla manai khin ma shin. Washington Bureau of VOA American tang ga ni 2020 July 9 ye Tetebri ni manai khin season lwe go Myanmar san lo jin manai 6 nai ga ni 9 nai thi line kilometer 24 40 51 line kilometer 190 ro ga ni thauk lwen pe ni ba bin. Jama khin myo tat ba.ဒီမနေ့ခင်တဲ့ရင်တွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ American သမ္မတ Donald Trump ဟာ Coronavirus ကရောဂါရဲ့အန္တရာယ်ကိုလျှော့ဖို့ပြောဆိုပြီးကျောင်းတွေကိုပြန်ဖွင့်ဖို့အပြင်းထန်တွန်းအားပေးနေချိန်မှာပဲ American နိုင်ငံထဲမှာတော့ဒီရောဂါအကူးဆက်ခံရသူဟာဗိုလ်တဖူးနေမှာပဲသုံးသန်းကျော်သွားပြီဖြစ်ကြောင်း John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြနေပါတယ်။ Coronavirus ကရောဂါအရှိန်မြင့်လာမဲ့လမ်းမဲ့သတင်းပတ်တွေအတွင်းကျောင်းတွေပြန်ပြီးဖွင့်ရတဲ့ပတ်သက်ပြီးကျန်းမာရေးကျွမ်းကျင်သူတွေရဲ့အကြံပေးချက်တွေဟာတကယ်လက်တွေ့မကျဘူးလို့ဗိုလ်တဖူးနေမှာပဲပြောပြီးပယ်ချခဲ့တာပါပုံမှန်ကျောင်းသားအဖြစ်ရှိနေတဲ့စာသင်ခန်းတွေဟာဒီရောဂါပြန့်ပွားမယ်အန္တရာယ်အကြီးဆုံးလို့သတိပေးနေတဲ့ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဗဟိုဌာန CDC ရဲ့ညွှန်ကြားချက်ကိုသူလက်မခံကြောင်းအင်ကာနေကသမရကပြောကြားခဲ့တာဖြစ်ပြီးအမေရိကန်နိုင်ငံရဲ့ပြည်내50%ကအုပ်ချုပ်ရေးမှုတွေနဲ့ဒေတာကျောင်းအာဏာပိုင်တွေကိုဩဂုတ်လနဲ့စက်တင်ဘာလထဲမှာစပြီးကျောင်းသားတွေကိုလူကိုယ်တိုင်စာသင်ခန်းမှာပြန်တက်ရောက်စေဖို့ပြောကြားခဲ့တာပါ။ဂျာမနီ၊ဒိန်းမတ်၊နော်ဝေး၊ဆွီဒန်နဲ့တခြားနိုင်ငံအများအပြားမှာဘာပြဿနာမှမရှိဘဲကျောင်းတွေပြန်ပြီးဖွင့်နေကြပြီလို့လည်းပြောပါရယ်။ဒါအပြင်ဒီမိုကရက်တစ်ပါတီဝင်တွေဟာကျောင်းတွေကိုနိုဝင်ဘာရွေးကောက်ပွဲမတိုင်ခင်ပြန်ပြီးဖွင့်ပေးရင်သူတို့အတွက်နိုင်ငံရေးအရာမကောင်းဘူးလို့ထင်နေကြပေမယ့်ဒါဟာကျောင်းသားတွေနဲ့မိသားစုတွေအတွက်သိကိုအရေးကြီးတယ်လို့လည်းပြောပါရယ်။ပညာရေးဝန်ကြီး Betsy DeVos ကတော့ကျောင်းတွေကိုလုံးဝပြန်ပြီးဖွင့်ပေးရမှာဖြစ်ပေမဲ့ဘယ်လိုပြန်ပြီးဖွင့်ရမယ်ဆိုတာကပြဿနာဖြစ်ကြောင်းပြောပါတယ်။မက္ဆီကိုသမ္မတ Andre Manuel Lopez Obrador ဟာ American သမ္မတ Donald Trump နဲ့တွေ့ဆုံဆွေးနွေးဖို့ Washington DC ကိုရောက်နေပါပြီ။ American Mexico နဲ့ Canada နိုင်ငံတို့ကြားရရှိထားတဲ့ကုန်သွယ်ဆိုင်ရာသဘောတူညီချက်အသစ်စတင်တက်ရောက်မှုရှိလာပြီးရဲပိုင်းတွင်မှာပဲအခုလိုလာရောက်တာလည်းဖြစ်ပါတယ်။အင်ကာနဲ့ Mexico ကမထွက်ခွာခင်မှာလူဝင်မှုကြီးကြပ်ရေးလိုပြဿနာမျိုးကိုဆွေးနွေးဖို့ရှိမရှိသတင်းတောက်တွေကမက္ဆီကိုစီးတီမှာမေးမြန်းတဲ့အခါမှာတော့မက္ဆီကိုသမ္မတကကုန်သွယ်ရေးသဘောတူညီချက်နဲ့ပတ်သက်ပြီးဦးစားပေးဆွေးနွေးမှာဖြစ်ကြောင်းထပ်တလဲလဲဖြေကြားခဲ့ပါတယ်။ဖွံ့ဖြိုးတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်မှုကအမြဲအရေးပါနေကြောင်းနဲ့အခုလိုကမ္ဘာလုံးဆိုင်ရာစီးပွားရေးကပ်ဆိုင်နေတဲ့မျိုးမှာဒီသဘောတူညီချက်ကမက္ဆီကိုနိုင်ငံအတွက်တိတ်အထောက်အကူရမှာဖြစ်တယ်လို့အချိန်ကြိုက်လဲဖြစ်နေတယ်လို့သမ္မတ Lopez Obrador ကပြောပါတယ်။မက္ကဆီကိုသမ္မတရဲ့ American ခီးစဉ်မှာနိုင်ငံတိုင်းဝင်ကြီးနဲ့စီးပွားရေးဝင်ကြီးတွေလည်းလိုက်ပါလာတာဖြစ်ပြီးနိုင်ငံဆွေးနွေးပွဲတွေမှာတခြားကိစ္စရပ်တွေလည်းထည့်သွင်းဆွေးနွေးမှာဖြစ်ကြောင်းနဲ့နိုင်ငံခြားကိစ္စရပ်တွေအတွက်ထိတ်တန့်ရင်ဆိုင်ဖြစ်ရှင်းတာဖြင့်နားလည်မှုရစေဖို့ဆွေးနွေးမှုမျိုးဖြစ်ဖို့စူးစမ်းမှာဖြစ်ကြောင်းလည်းမက္ကဆီကိုခေါင်းဆောင်တွေကပြောပါတယ်။ဂျာမနီနိုင်ငံဟာ EU ဥရောပသမဂ္ဂရဲ့အလှည့်ကျသဘာဝပတိဖြစ်နေဇူလိုင်လ1ရက်ကနေဒီဇင်ဘာလကုန်ထိတာဝန်ယူရမှာဖြစ်ပြီးဒီ6လအတွင်းဦးစားပေးလှုပ်ဆောင်မယ့်ကိစ္စရပ်တွေကိုချပြဖို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကာဟာဘရပ်ဆဲလ်က EU ဌာနချုပ်ကိုပို့တဖူးနေမှာရောက်သွားပါပြီ။ဒါဟာကိုရိုနာဗိုင်းရပ်စ်ကရောဂါဆက်တင်ခဲ့ခြင်းကစပြီးဝန်ကြီးချုပ်မာကာရဲ့ပရမဆုံးဂျာမနီပြည်ပခီးစံလည်းဖြစ်ပါတယ်။ဝန်ကြီးချုပ်ဟာနှာခေါင်းစည်းတက်ဆင်ပြီးလူချင်းခက်ခွာကွာအနေထားနဲ့ EU ပါလီမန်အမတ်တွေနဲ့ရော EU ပါလီမန်ဥက္ကဋ္ဌဒေးဗစ်ဆက်ဆိုလီနဲ့ပါတွေ့ဆုံခဲ့ပါတယ်။EU ရဲ့အလက်ကျသဘာဝပတိအဖြစ်ဂျာမနီတာဝန်ထမ်းဆောင်ရမှာအခုဖြစ်ပေါ်နေတဲ့ကာယောဂါကသူမရဲ့ဦးစားပေးလုပ်ငန်းတွေကိုတိတိတသာပြောင်းလဲစေခဲ့တယ်လို့ဝန်ကြီးချုပ်မာကတ်ကသတင်းတောက်တွေကိုပြောပါတယ်။အမေရိကန်နိုင်ငံတွင်ကျောင်းတက်နေတဲ့နိုင်ငံတကာကျောင်းသားတွေအနေနဲ့လာမယ့်ဆောင်းရာသီစာသင်ကာလအတွင်းသင်ကြားမယ့်အတန်းတွေကိုအွန်လိုင်းကနေတက်ပြီးလူကိုယ်တိုင်မလာရောက်ဘူးဆိုရင်သူတို့ရဲ့ကျောင်းသားဗီဇာနဲ့နေခွင့်ဆုံးရှုံးမှာဖြစ်ကြောင်းအမေရိကန်ဆိုးရွားမှုဝါဒပြောင်းလဲလိုက်တာနဲ့ပတ်သက်ပြီးအမေရိကန်နာမည်ကြီးတက္ကသိုလ်ကြီးတွေဖြစ်တဲ့ Harvard နဲ့ MIT နည်းပညာတက္ကသိုလ်တို့ကဗဟိုအဆွေအကိုဗိုလ်တဖူးနေမှာတရားစွဲလိုက်ပါတယ်။ဗီဇာအနေထားပြောင်းသွားတာနဲ့ပတ်သက်ပြီးလာမယ့်ဆောင်းရသည့်စာသင်ကာလမှာအွန်လိုင်းကနေတက်မဲ့နိုင်ငံတကာကျောင်းသားတွေအတွက်လူမှုကြီးကြပ်ရေးနဲ့အောက်ခွန်ဌာန ICE နဲ့အမိငယ်လုံခြုံရေးဌာန DHS တို့ကရည်ရွယ်မှုတွေလှုပ်လာမှာကိုယာယီအကာအကွယ်ပေးဖို့နဲ့ကနဦးနဲ့အမေရိကန်ကင်းလုတ်ခွင့်ပေးဖို့ပန်ကြားတဲ့အနေနဲ့တရားစွဲဆိုလိုက်တာဖြစ်ပါတယ်။လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာနရဲ့ဒီလှုပ်ဆောင်မှုကြောင့်တိမ့်နေချီတဲ့နိုင်ငံတကာကျောင်းသားတွေ American နိုင်ငံရင်းပညာသင်ကြားနိုင်တဲ့အခွင့်အလမ်းဆုံးရှုံးမှုရှိတယ်လို့တင်ပြပြီးတရားစွဲဆိုထားတာဖြစ်ပါတယ်။ဒီတက္ကသိုလ်နှစ်ခုစလုံးဟာ Massachusetts ပြည်နယ် Cambridge မှာတည်ရှိပြီးသ တို့က Boston မြို့က Bogotia ရုံမှာဥတိုက်လျှောက်ထားခဲ့ကြတာဖြစ်ပါတယ်။ American နိုင်ငံမှာနိုင်ငံတကာကျောင်းသားတပ်တန်းကျော်ရှိနေပြီးထောက်ဝက်လာဟာတရုတ်နဲ့အိန္ဒိယနိုင်ငံတွေကလာရောက်ချသူတွေဖြစ်ပါတယ
်။ UAE American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ညဘိုင်းဒိုမီတာ40 kHz 9.13 ညဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကလည်းထုတ်လည်ပေးနေပါရဲ့ရှင
်ကျွန်တော်ဂျမ်မထွန်ပါ VOA American အသံရဲ့ဇာတာပရင်းဒီမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပွားပါမယ်မြန်မာစစ်တပ်ဟာရခိုင်နဲ့ချင်းပြည်နယ်တွေမှာအရတားနဲ့လက်နက်ကင်မခွဲခြားပဲပုံကျဲတိုက်ခိုက်နေပြီးကလင်းငယ်တွေအပါအဝင်အရတားတွေကိုတပ်ဖြတ်နေတယ်လို့လူ့ခွင့်ရေးအဖွဲ့ Amnesty International ကဗုဒ္ဓဟူးနေ့ကပြောပါတယ်။မလာနဲ့ April လအတွင်းလူဒတာစင်ကျော်တိဆုံးခဲ့ရတဲ့ချင်းပြည်နယ်တွေကရွာများပြားကိုပုံကျဲတိုက်ခိုက်ထားတာကိုဖော်ပြနေတဲ့အထောက်အထားသစ်တွေကို Amnesty International အဖွဲ့ကစုဆောင်းရယူနေတယ်လို့လည်းဆိုပါတယ်။တိဆုံးသူအများစုကဗုဒ္ဓဘာသာဝင်တွေဖြစ်တယ်လို့ခရီးယန်လူတွေစုတချို့လည်းပါဝင်ကြောင်းရိုဂျာရတားတွေကိုပြမထားတိုက်ခဲ့တဲ့တရင်တွေကိုလည်းသတိပြုပြီးကြောင်းလည်းပြောပါရယ်လက်တလောမြန်မာစစ်တမ်းနဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ A အကြားတိုက်ပွဲတွေပြင်းထန်လာခြင်းအတွက်မှာအခုလိုဆက်ဆွဲချက်တွေထွက်ပေါ်လာရလဲဖြစ်ပါရယ်ဒါအပြင်စွန့်ကလေးကအင်တာနက်တွေဖြတ်တောက်ထားခံရတဲ့မြို့နယ်တွေမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့စစ်ရာဇဝတ်မှုတွေကျူးလွန်မှုရှိမရှိကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့စုံစမ်းစစ်ဆေးပေးဖို့ကိုလည်း Amnesty International အဖွဲ့ကတိုက်တွန်းထားပါရယ်တကယ်ကြတာလေထုံတန်းဥပဒေအရအရသားနဲ့လက်နက်ကင်မခွဲကြဘဲတိုက်ခိုက်လို့အရသားတွေတည်ဆုံတဲ့အခါမှာစစ်ရာဇဝတ်မှုအဖြစ်ယူဆပါတယ်လောလောဆယ်မှာတော့လုံခဲ့တဲ့3နှစ်ကမြန်မာစစ်တပ်ကနေပြည်တော်ရှင်းလင်းပွဲတွေလုပ်ခဲ့တာကြောင့်ရိုဟင်ဂျာတွေထွက်ပြေးခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာတရားရုံး ICJ ကမြန်မာအစိုးရပေါ်စုံစမ်းစစ်ဆေးမှုတွေပြုလုပ်နေစေဖြစ်ပါတယ်မြန်မာအစိုးရကရိုဂျာ၃ခုကိုလက်မခံသလိုအဲ့ဒီအဖြစ်အပျက်ဟာအာဆာလို့ခေါ်တဲ့ရိုဂျာလက်နက်ကင်တပ်တွေရဲ့တိုက်ခိုက်မှုကိုပြန်လည်တုံ့ပြန်ဖို့လိုအပ်လို့ဖြစ်ပွားရတာလို့လည်းကောက်ွယ်ပြောဆိုထားပါတယ်ခင်ဗျာမြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ဖားကန့်ဒေသမှာပြီးခဲ့တဲ့ဇူလိုင်လ၂ရက်နေ့ကကျောက်စိမ့်လုပ်ွက်တစ်ခုမြေပြိုကျတာကြောင့်လူများပြားတည်ဆုံခဲ့ရတဲ့ဖြစ်ရတဲ့ပတ်သက်ပြီး WANEPI ကြောင့်တက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးရီဆွန်ဂုံးကအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်စီကိုတဝင်လာတကြောင်ပေးပို့ခဲ့ပါတယ်။အင်္ဂါနေ့ကပေးပို့တဲ့အဲ့ဒီ WANE ကြောင့်တဝင်လောမှာအခုဖြစ်ရတဲ့ပတ်သက်ပြီးတည်ဆုံခဲ့ရသူတွေရဲ့မိသားစုတွေအတွက်စိတ်မကောင်းဖြစ်ပြီးကြောင်းနဲ့ဒီဖြစ်ရဆိုးကိုမြန်မာပြည်သူတွေအများဆုံးကြော်လာမေ့ပျောက်ဖို့မျှော်လင့်ကြောင်းစတဲ့အချက်တွေပါဝင်တယ်လို့တက်ကိုရီးယားနိုင်ငံကပိုင်း KCN တင်းကပြောပါတယ်မြန်မာနဲ့မြောက်ကိုရီးယားနိုင်ငံတန်တမန်ဆက်ဆံရေးက1983ခုနှစ်ကရပ်ဆိုင်သွားခဲ့ပေမဲ့2009ခုနှစ်မှာတော့ပြန်လည်ဆက်တင်ခဲ့ပါတယ်တရုတ်နိုင်ငံဟာအိန္ဒိယနဲ့ဖြစ်ပွားခဲ့တဲ့နယ်စပ်ကိစ္စမှာမယုံနိုင်လောက်အောင်ရန်လိုတဲ့လှုပ်ရက်ကိုလှုပ်ဆောင်ခဲ့တယ်လို့အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ကဆက်ဆွဲလိုက်ပါတယ
် The Chinese took incredibly aggressive action the Indians have done their best to respond to
မြန်မာနိုင်ငံရန်လိုတဲ့လှုပ်ရက်ကိုလှုပ်ခဲ့ပါတယ်အိန္ဒိယဘက်ကတော့ဒါကိုအကောင်းဆုံးတုံ့ပြန်ခဲ့တာပါဒီဖြစ်ရပ်ကိုဒေသတွင်းနဲ့ကမ္ဘာကြီးပေါ်ပါတီအထွေထွေအတွင်းမှုချုပ်ရှီဂျင်ပင်ရဲ့ပြုမှုလုပ်ဆောင်ချက်တွေနဲ့ချုပ်ငုံကြီးထက်သွင်းစဉ်းစားကြည့်ပါတယ်ဒီဖြစ်ရပ်ကိုတခုလည်းအနေနဲ့မဟုတ်ပဲကြည်ကြဲပြန့်ပြန့်ကြည့်ကြည့်ဖို့လိုအပ်ပါတယ်လို့ဝန်ကြီးပုံပြေကနိုင်ငံရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာပြောပါတယ်ပြီးခဲ့တဲ့ဇွန်လစနေနေ့ညပိုင်းကအိန္ဒိယနဲ့တရုတ်နှစ်ဖက်တပ်ဖွဲ့တွေအခြေတော်ကြားတိုက်ခိုက်မှုဖြစ်ပွားခဲ့တာမှာဒုတ်တွေတင်းပုတ်တွေအတုပ်ပြိုင်နေခဲ့ကြတဲ့အတွက်အိန္ဒိယစစ်သား20လောက်တည်ဆုံခဲ့ရတာပါတချို့ကအကောင်းဆုံးမြစ်ထဲပြုတ်ကျပြီးအိခဲတည်ဆုံခဲ့ရတာလည်းဖြစ်ပါတယ်တိုက်ခိုက်မှုအတွင်းတရုတ်ဘက်ကအသေးပြောက်ရှိမရှိအတိအကျမသိရပေမဲ့တစ်ပေါင်း90အတွင်းနေဇက်ဒေတာတိုက်ခိုက်မှုမှာအခုဖြစ်ရကအိန္ဒိယအတွက်အသေးပြောက်အများဆုံးဖြစ်ပါတယ်မြေပေါ်လိုတဲ့အိန္ဒိယသတင်းရင်းမြစ်တွေအရတိုက်ခိုက်မှုဖြစ်ပွားခဲ့တဲ့ဂေါလ်ဝမ်တောင်ကြားဒေသတစ်ဝိုက်မှာတနင်္လာနေ့ကတရုတ်တပ်စစ်ကမ်းတွေနဲ့အဆောက်အဦတွေဖျက်သိမ်းသွားတယ်လို့ပြောပါရယ်။ဝန်ကြီးပုံပီယိုရဲ့မှတ်ချက်ဟာကိုရိုဘရက်စ်ကယောဂါကိုတရုတ်နိုင်ငံကင်တွယ်ဆောင်ရွက်ပုံကိစ္စဟောင်ကောင်မြို့သားလူမျိုးရေးဥပဒေချမှတ်တဲ့ကိစ္စနဲ့တင်းတင်းဒီပါကြကုသွေးအငင်းပွားမှုကိစ္စတွေကြောင့်တနင်္လာကြာတင်းမာမှုတွေမြင့်တက်နေတာကိုထင်ဟဖော်ပြလိုက်တာလည်းဖြစ်ပါရယ်ခင်ဗျာ။ပါကစ္စတန်ရဲ့အစ္စလာမဘတ်မြို့တော်မှာဟိန္ဒူဘုရားကျောင်းတစ်ကျောင်းတည်ဆောက်တာကိုထောက်ခံတဲ့အနေနဲ့ပါကစ္စတန်လူမျိုးအုပ်စုတစုကဗုဒ္ဓဟူးနေ့ကဆန္ဒပြခဲ့ကြပါတယ်။အဲ့ဒီဘုရားကျောင်းဆောက်လုပ်ရေးကို အစ္စလာမ်အုပ်စုတွေကကန့်ကွက်ထားတာကြောင့်ရဆိုင်ထားခဲ့ရတာပါပြီးခဲ့တဲ့သတင်းပတ်ကုံတုန်းကတော့လူအုပ်စုတစုကဘာသာရေးလုံဆော့ချက်တွေအော်ဟစ်ပြီးခရစ်စနာမာဒီယာလို့ခေါ်တဲ့အဲ့ဒီဆောက်လက်စာဟိန္ဒူဖျားကြောင့်ကိုဖျက်ဆီးခဲ့ကြပါတယ်ဟိန္ဒူဖျားကြောင့်တိဆောက်တာကိုထောက်ခံတဲ့ဆန္ဒပြပွဲကို Facebook ကိုအသုံးပြုပြီးလှုံ့ဆော်ခဲ့တာဖြစ်ပြီးလူ900ကျော်ကတုံ့ပြန်ခဲ့ကြတယ်လို့လူ90နီးပါးကထောက်ခံပွဲကိုတက်ရောက်ဖို့ကတိပေးခဲ့ကြတာပါအစ္စလာမာဘတ်မြို့မှာလူ3000လောက်ရှိတဲ့ဟိန္ဒူအတိုင်းအဝိုင်းကတိုင်းရင်းသားရေးကိစ္စတွေဆောင်ရွက်ဖို့ဖျားကြောင့်မရှိဘူးဆိုပြီးပြောဆိုနေကြတာကြာပြီလည်းဖြစ်ပါတယ်ပြီးခဲ့တဲ့လကတော့ဝန်ကြီးချုပ်အီမရာခန်ကဟိန္ဒူဖျားကြောင့်ဆောက်လုပ်ဖို့အမေရိကန်ဒေါ်လာ6သိန်းကျော်ခွင့်ပြုပေးခဲ့ပါတယ်ဒါပေမဲ့တိုက်ပြည်တွေကအစ္စလာမ်ဘာသာရေးကောင်းဆောင်တွေနဲ့အုပ်စုတွေရဲ့ကန့်ကွက်မှုတွေကမြင့်တက်လာနေတာကြောင့်ဝန်ကြီးချုပ်အီမရာခန်ကဒီကိစ္စကိုလောလောဆယ်မှာပါကစ္စတန်အစ္စလာမ်ဘာသာရေးကောင်စီကိုလွှဲပြောင်းပေးထားခဲ့ပါတယ်။အင်္ဂါနေ့တုန်းကတော့လူ့အခွင့်အရေးအဖွဲ့အဖွဲ့ဖြစ်တဲ့ Amnesty International ကပါကစ္စတန်အစိုးရအနေနဲ့လူနည်းစုပေါ်ဂရုပေးထားတာတွေကိုဖြည့်ဆည်းပေးဖို့တရင်ထုတ်ပြန်တောင်းဆိုထားပါတယ်ခင်ဗျာ။ဒီမှာဒါဒေတာနဲ့ပတ်သက်လို့မဖန်ကန်တာတွေလှုပ်ဆောင်တဲ့အမေရိကန်နိုင်ငံသားတွေကိုပြည်ဝင်ခွင့်ဗီဇာကတ်သတ်မယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဆောင်းလင်းကျန်းကမလိဗုဒ္ဓုံးလေးကပြောလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပုံပီယိုကတရုတ်ရာရှိတွေကိုပြည်ဝင်ခွင့်ဗီဇာကတ်သတ်ပိတ်ပုံမှုတွေပြုလုပ်မယ်လို့အင်ကာနေကကြေညာလိုက်တဲ့အပေါ်လက်တော့ပြန်တဲ့အနေနဲ့တရုတ်နိုင်ငံကအခုလိုပြောလိုက်တာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံတွင်တရုတ်ရာရှိတွေနဲ့ခရီးသွားတွေကျိုက်တယ်လို့သွားရောက်ခွင့်ရတဲ့ချိန်မှာအမေရိကန်တန်တမန်တွေစာမျက်စင်းသမားတွေနဲ့ခရီးသွားတွေတိဘက်ဒေသကိုသွားရောက်တာကိုတော့တရုတ်နိုင်ငံကဟန်တာနောက်ဆက်နေတယ်လို့ဝန်ကြီးပုံပြေကပြောဆိုထားတာပါ။တရုတ်နိုင်ငံကလူ့ခွင့်ရေးချုပ်ဖောက်နေတာကြောင့်လည်းအာရှရဲ့အဓိကပြည်ချောင်းကြီးတွေမြေဖြားခံရဒီဒေသအတွင်းတဘာဝပတ်ဝန်းကျင်ပျက်စီးမှုတွေကိုတရုတ်နိုင်ငံကလည်းလူရှုထားတာကြောင့်တိဘက်ပတ်ဝန်းကျင်ဒေသတွေဟာဒေသတွေတည်ငြိမ်ရေးမှာပိုပြီးအရေးပါလာနေတယ်လို့လည်းဝန်ကြီးပုံပြေကပြောပါတယ်။ဘုရားဘာသာဝင်အများစုရှိရာတိဘက်ဒေသကိုတရုတ်နိုင်ငံက1950ခုနှစ်ခရဲကထိန်းချုပ်ထားခဲ့တာပါ။တသပတိနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ရပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ရခိုင်ပြည်နယ်ပါဝင်တိုင်းသားဒေသတွေမှာတင်းရန်ဇာတထုတ်လုပ်တဲ့လုပ်ငန်းတွေကြောင့်လက်နက်ကင်ပရိပခတွေကိုအပြေရာရောက်နေတယ်လို့ပဝင်းကျင်ထိန်ထိန်ရေလှူရှာမှုအဖွဲ့တစ်ခုကနေဒီကနေ့အစီရင်ခံစာထုတ်ပြန်ရမှာပြောဆိုလိုက်တဲ့အကြောင်းတင်ပြပေးသွားချင်ပါတယ်။ကျွန်မမိခါပါ။ရခိုင်ပြည်နယ်မှာနိုင်ငံတကာကော်ပိုရေးရှင်းကြီးတွေရဲ့တယံဇာတထုတ်ယူနေတဲ့လုပ်ငန်းတွေကြောင့်ပြည်ပခါတွေကိုမိမောင်းထိုးပေးရာရောက်နေတယ်လို့နောက်ဆက်တွဲဒေတာကန်တွေဒုက္ခရောက်အောင်တွန်းပို့ရာရောက်နေတဲ့အကြောင်းရခိုင်ရင်းနှံစောင့်ကြည့်ရေးအဖွဲ့ကကိုမောင်ခိုင်ကပြောပါတယ
်။ဟောဆိုတာကပဲအကုန်လုံးထိန်းချုပ်ပြီးတော့လုပ်တယ်အဲ့ဒါကြောင့်မို့လို့နိုင်ငံမှာမငင်းနှားမှုတွေများနေတယ်။တရံစာတော့ကိုပေါ့နော်ဖက်ဒရယ်စနစ်ကြကြပိုင်ဆိုင်မှုပြည်နေတွေကပဲပိုင်ဆိုင်ခွင့်တွေပြည်နေတွေကပဲစီမံခန့်ခွဲခွင့်တွေကိုဟိုကျွန်တော်တို့ရခိုင်ကတောင်းဆိုထားပါတယ်။ခိုင်မှာနိုင်ငံခြားရင်းနှီးမှုတွေတော်တော်များဖြစ်နေတယ်။ခိုင်ရဲ့အတွက်ရခိုင်လူထုအတွက်အကျိုးမရှိသေးဘဲနဲ့ရခိုင်ပြည်ပြည်ကိုပို့ပြီးတော့ဆိုးဝါးစေတဲ့အခြေအနေမှာဖြစ်နေပါတယ်
။နိုင်ငံတကာကော်ပိုရေးရှင်းကြီးတွေပါဝင်လုတ်ကင်နေတဲ့လုပ်ငန်းတွေကရရှိလာတဲ့ဗန်လာငွေတွေဟာလေရခိုင်ပြည်နယ်အပါအဝင်တိုင်းရင်းသားဒေသတွေကတိုက်ပွဲတွေမှာစစ်တပ်အတွက်လက်နက်ဝယ်ဖို့ထောက်ပံ့ပေးနေတယ်လို့ဖြစ်နေတယ်လို့လည်းအစိုးရခံစားပြုစုသူတွေကပြောဆိုထားပါတယ်။တိုင်းရင်းသားဒေသကတယံဇာတတွေကနေရတဲ့အကျိုးအမြတ်တွေကိုမျှမျှတတခံစားခွင့်မရှိတာဟာလေအခြေခံပြဿနာတစ်ခုဖြစ်နေတယ်လို့ရခိုင်ရင်းနှံစောင့်ကြည့်ရေးအဖွဲ့ကကိုမောင်ခိုင်ကပြောပါတယ်။
ဒီစီးပွားရေးဆိုမလို့ခင်ကလေးကဒီပိုင်လိုင်းတိဆောက်တဲ့ဟာတွေအဲဒီမတိကျမရင်းနှင်းတင်စိတ်ကန့်တိဆောက်တဲ့ဟာတွေအဲ့ဒီဟာတွေမှာဒေသခံတွေရဲ့ဒီပေါ်တော့အတမဝန်ကြောင့်လုပ်ငန်းတွေရဲ့တခြားဒီမြေတင်းစင်းခံရမှုတွေအမျိုးမျိုးသူတို့ကကြုံခဲ့ပြီးပြီးရင်တကယ်လို့အဲ့ဒီရင်းနှင်းတင်သင်းပေါ်တယ်ဗါတယ်အဲ့ဒီတခုခုဖြစ်လာပြီဆိုလို့ရှိရင်ကြောက်ဖြူရဲ့အဲဝန်ကျင်မှာရှိတဲ့ကြောက်တဲ့ဒီလမုံတော်ပေါ့ကျွန်တော်တို့အဲ့ဒါပမာပြမာဒုတိယအစည်းအဝေးလောက်ရှိပါတယ်အဲ့လိုလမုံတော်တွေတွေ့တာကိုကျွန်တော်တို့ဒီစိုးရင်ရတဲ့အနေနဲ့ဒီတက္ကံတွေရဲ့သဘောထားကိုအပြေရောရယူမှုတွေမရှိဘူးပေါ့နော်။စိုးရနေပဲလို့ရှင်တို့လုံနေတဲ့အပိုင်းတွေရှိတယ်
။ရခိုင်ကံရိုးတန်းကတဘာဝတန်းွေထုတ်လုပ်တဲ့လုပ်ငန်းကို2014ခုနှစ်ကနိုင်ငံသားကုမ္ပဏီ73ခုပါဝင်လုပ်ကင်ခဲ့ပြီးပြင်သစ်ဩစတြေးလျနိုင်ငံကကုမ္ပဏီတွေကလည်းလက်ရှိရေနံလုပ်ငန်းတွေမှာပါဝင်လုပ်ကင်နေတဲ့အကြောင်းအဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။နောက်ထပ်ရှာဖွေတွေ့ရှိခဲ့တဲ့တဘာဝဓာတ်ငွေတိုက်တွေကရရှိလာတဲ့ဓာတ်ငွေတွေကိုအိန္ဒိယနဲ့ထိုင်းနဲ့တရုတ်တို့ကိုရောင်းချဖို့စီစဉ်ထားတာကြောင့်ဒေါ်လာဘီလီယံနဲ့ချီဝင်ငွေရဖို့ရှိနေပေမဲ့ဒေသခံတွေမှာတော့နှစ်နာဆုံးရှုံးမှုတွေကကြီးမားလွန်းနေလို့ကိုမောင်ခိုင်ကပြောပါတယ်။
မြန်မာအစိုးရကတော့ဖွံ့ဖြိုးမှုနှိမ်ချနေတဲ့ရခိုင်ပြည်နယ်ကိုစီးပွားရေးစီမံကိန်းတွေနဲ့တိုးတက်အောင်လုပ်ဖို့ရည်ရွယ်ထားတယ်လို့ပြောဆိုထားပြီးပြည်ပလုပ်ငန်းတွေအပါအဝင်ရင်းနှီးမြှုပ်နှံမှုတွေကိုလည်းဖိတ်ခေါ်ထားပါတယ်။ဒါပေမဲ့လည်းစီးပွားရေးလုပ်ငန်းတွေအရင်မြစ်ထုတ်လုပ်မှုကနေရရှိလာတဲ့အကျိုးအမြတ်ကိုခိုးရရမှာမျက်မျှတတရှိဖို့လိုတယ်လို့ရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းတို့လိုဒေသခံနိုင်ငံရေးသမားတွေကရှုံ့ညံ့ကြပါတယ်။
ဒီရင်းနှီးမြှုပ်နှံမှုရာအစားတိုင်းလားဒီကမှာနည်းရဲဘတ်ဂျက်ခွဲမှုလည်းနည်းရဲဒီမှာမှာနည်းနည်းကျွန်တော်တို့ကအဲဒါကုဒေသကိုအုပ်ချုပ်ခွင့်စီမံခန့်ခွဲခွင့်ရှိတဲ့ဒီပြည်ရဲ့ခွင့်အရေးကိုတောင်းလာကြတာပေါ့ပြောတာလည်းတရားပါတယ်လက်ရှိဆက်တဲ့တရားစာတပ်တွေပုံမှာလည်းလက်ဝါးကြီးအုပ်ပြီးတော့ဟာအများကြီးယူပြီးတော့နည်းနည်းပဲပြည်ရဲ့အဲဒီလိုနိုင်ငံရေးမပြေလည်မှုတွေပေါ့တန်းလူခွင့်ရမရဘူးဆိုတဲ့ကိစ္စတွေကြောင့်ဒီနေ့တိုင်းသားတွေကတို့အတွက်ချက်ပေါက်ဟာလက်နဲ့ကန်တော်လှန်ရှင်းလို့ဖြစ်တယ်ဆိုတဲ့အယူဆကိုပြောင်းသွားပြီးတော့ဒီရင်းစီနှစ်ပေါင်း50ပြန်ဆိုင်နေရတယ်ဖြစ်ဆက်ပြီးတော့ဗမာကောင်းဆောင်ပြီးနိုင်ငံရေးကောင်းဆောင်ပြီးဒီစိတ်ဓာတ်မျိုးတွေအနေနဲ့ဆက်သွားနေနေရှင်တော့ဒီရင်းစီအရဘယ်တော့မှပြတ်ပြဲမှာမဟုတ်ဘူ
းရခိုင်ပြည်နယ်မှာတက်မတော်နဲ့ရခိုင်ပြည်နယ်မှာတက်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြား2019ခုနှစ်ကစခဲ့တဲ့တိုက်ပွဲတွေကြောင့်အရက်သား260လောက်တိတ်ဆုံးခဲ့ရပြီး560လောက်ထိခိုက်ဒဏ်ရာရရှိခဲ့တဲ့အကြောင်းရခိုင်ရေနံစောင့်ကြည့်ရေးအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။လက်နက်ကိုင်ပြည်ပခါတွေအတွင်းကျေးရွာဆက်ရွာထပ်မင်းနဲ့မိရှုဖျက်ဆီးခံခဲ့ရပြီးကျေးရွာပေါင်း200ကျော်ဟာစစ်ဘေးဒဏ်သင့်ခဲ့တာကြောင့်ရခိုင်နဲ့ချင်းရွာသားပေါင်း2,000ခွဲကျော်အိုးအိမ်ဆွန့်ခွာထွက်ပြေးနေရတယ်လို့အဲ့ဒီအစီရင်ခံစာထဲမှာဖော်ပြထားပါတယ်ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်
။ကမ္ဘာသတင်းမီဒီယာမှာတရုတ်ရဲ့အမြင်အာဘော်တွေလွှမ်းမိုးအောင်လုပ်နေတယ်ဆိုတဲ့သတင်းကိုဆက်ပြီးတင်ပြပါမယ်ကျမဆွမျက်မော်မ။တရုတ်အစိုးရဟာသူတို့မူဝါဒသဘောထားတွေကိုတခြားနိုင်ငံတွေကိုပါရောက်ရှိအောင်စ조사မှုတွေအခြေမြင့်လာတယ်လို့နိုင်ငံတကာသတင်းတောက်သမဂ္ဂများအဖွဲ့ချုပ် IFJ ကအစီရင်ခံစာထုတ်ပြန်ပါတယ်။ကမ္ဘာဒေသစုံမှာရှိတဲ့သတင်းသမဂ္ဂ58ခုရဲ့စစ်တမ်းတွေကိုစူးစီးထုတ်ပြန်တဲ့အစီရင်ခံစာထဲမှာတရုတ်အစိုးရအပေါ်အကောင်းမြင်တဲ့သတင်းတွေတရုတ်နိုင်ငံပုံရိပ်အပေါ်အကောင်းမြင်စေမဲ့သတင်းတွေအစီအစဉ်တွေကိုတခြားနိုင်ငံတွေရဲ့သတင်းမီဒီယာတွေထဲမှာဖော်ပြအောင်တရုတ်ကကြိုးစားနေတယ်လို့ပြောထားပါတယ်။တရုတ်အစိုးရအစီအစဉ်နဲ့ဖိတ်ခေါ်တဲ့တရုတ်နိုင်ငံခရီးစဉ်တွေတရုတ်အစီအစဉ်တွေကိုထပ်ဆင့်ပြသဖို့သဘောတူညီချက်တွေတရုတ်နဲ့နှစ်နိုင်ငံအပြန်အလှန်သဘောတူညီမှုတွေရရှိအောင်လုပ်ပြီးတော့တရုတ်ရဲ့မူဝါဒတွေကမ္ဘာသတင်းမီဒီယာတွေထဲထိုးဖောက်နိုင်ဖို့လုပ်နေတယ်လို့ IFG ကထောက်ပြထားပါတယ်။အဲဒီလိုလုပ်တဲ့နေရာမှာဖွံ့ဖြိုးဆဲနိုင်ငံတွေကသတင်းတောက်တွေကနေတဆင့်သူတို့သဘောထားတွေပို့ပြီးတော့ပြန့်နှံ့အောင်လုပ်နေတယ်လို့ပြောပါတယ်။တရုတ်အစိုးရဟာလွန်ခဲ့တဲ့9နှစ်ကျော်လောက်ထဲကစပြီးမြန်မာနိုင်ငံကသတင်းတောက်တွေနိုင်ငံရေးစီးပွားရေးမှာအရေးပါသူတွေကိုတရုတ်နိုင်ငံကိုလေ့လာရေးခီးစဉ်တွေဖိတ်ခေါ်ခဲ့ပါတယ်။သတင်းလောကမှာဥဆောင်နေသူတွေအပါအဝင်သတင်းသမားယာကနန်းအထိတရုတ်နိုင်ငံကိုသွားခဲ့ဘူးပါတယ်အဲ့ထဲကတယောက်ဖြစ်တဲ့ The Voice Channel ရဲ့အမှုဆောင်အရာရှိချုပ်ကိုစီရဲ့သူကသူ့အပါအဝင်သတင်းတောက်တွေကိုတရုတ်ကတခုတကခီးစင်တွေဖိတ်ခေါ်ပြတာနဲ့ပတ်သက်လို့အခုလိုသုံးသပ်ပါတယ်
ကျွန်တော်စိတ်ထဲထင်တာတော့2017-17တုန်းကမြစ်ဆုံကိစ္စဖြစ်တယ်ဗောလေမြစ်ဆုံကိုဒီဘက်ကဆွေရရလိုက်တဲ့အခါဖြစ်သွားတယ်ဖြစ်သွားတဲ့အချိန်ကျတော့ဒီပြည်ထောင်စုကြတော့ဟိုတရုတ်ကိုဆန့်ကျင်ရေးဟာတွေကလည်းများလာတာပေါ့လေဒီလူတွေကြားထဲမှာဒီမျက်စုံတို့ဘာလို့လဲချိတ်ဆက်ပြီးတော့များလာများလာတဲ့အခါကျတော့သူကဒါကိုပြန်ပြီးတော့ဟိုတုံ့ပြန်တဲ့အနေနဲ့ပေါ့လေဒါကိုကျွန်တော်တို့ဟို Cham Offensive လို့ခေါ်မယ်နဲ့တူတယ်ဒါဟိုပြန်ပြီးတော့ဟိုမြန်မာပြည်သူတွေနဲ့ချစ်ချစ်ရင်းနှီးမှုရအောင်လို့အတွက်အရေးကြီးတဲ့ပုံစံတွေကိုဖိတ်လာတာတွေတွေ့လာတယ်အရေးကြီးတဲ့အဖွဲ့အစည်းရပုံစံတွေပေါ့ဥပမာတင်းစားဆရာတွေရှိမယ်နောက်ပြီးတဲ့အခါကျတော့နိုင်ငံရေးပါတီအသီးသီးရပုံကိုယ်လေးရှိမယ်ပြီးရင်ရက်ဖက်လူဖွဲ့စည်းတို့ဟာမျိုးတွေကခေါင်းဆောင်တွေပေါ့ဒီအဲ့ဒါမျိုးပုံကိုယ်လေးအဲ့ဒါမျိုးလူတွေကိုတော်တော်လေးဖိတ်လာတာတွေ့ရတာပေါ့အဲ2017-18နောက်ပိုင်းမှာပေါ့လေ13-15-16တောက်လျှောက်အဲ့လွှတ်တော်ကိုယ်စားလှယ်တွေဘာတွေလဲဖိတ်တယ်အာဏာရပါတီရကောဒီအတိုက်ခံပါတီရကောကျွန်တော်တို့ဖိတ်ကြတာတွေတွေ့ရတယ်ပေါ့
ကိုစရဲ့သူဟာအမေရိကအစိုးရဖိတ်ခေါ်မှုနဲ့ပြည်내အစိုးရဒေသန္တရအစိုးရတွေရဲ့စီမံခန့်ခွဲအုပ်ချုပ်မှုတွေအကြောင်းကိုအမေရိကန်ပြည်ထောင်စုမှာ2010ခုနှစ်တုန်းကလာရောက်လေ့လာခဲ့ပူပါတယ်
။အဲ့လိုမျိုးကြီးတော့ဟိုပြောပြောရမလဲဟိုအိမ်ဟိုပါပေါ့လေအယူဝါဒတွေတင်ပို့ခြင်းတဲ့ဟာမျိုးတော့မရှိဘူး။ဒါပေမဲ့ program ထဲမှာတော့သူကရေးထားတာကိုယ်တိုင်နဲ့ကအမေရိကန်နိုင်ငံကိုဟိုပုံမနားလည်လာစေဖို့ပေါ့လေအမေရိကန်နိုင်ငံအကြောင်းနားလည်လာစေဖို့ဆိုတဲ့ဟာမျိုးတော့ကျွန်တော်လည်းတွေ့ရတယ်ပေါ့။တရုတ်ကတော့ကျွန်တော်တို့နဲ့အိမ်ကြီးချင်းလည်းဖြစ်တယ်ပြီးတော့တရုတ်ကဟိုဖိတ်တဲ့ဟာကိုယ်တိုင်နိုင်ကိုယ်တိုင်နိုင်ကဒီမြန်မာပြည်ထဲမှာဟိုနာလို့သူတို့နားလည်မှုတွေလွဲနေတယ်ပြီးတဲ့ခါကျတော့တရုတ်ဆန့်ကျင်ရေးတွေများလာတဲ့အတွက်ကြောင့်မလို့ပြန်ပြီးတော့ဒါကိုခြေကျင်တဲ့အတွက်ကြောင့်ဖိတ်တာလို့ဒါကျွန်တော်ယူဆတာပေါ့နော်ဒါကျွန်တော်အဖြစ်တခြားလူတွေကလည်းအဲ့လိုပဲယူဆတာမျိုးပေါ့
ပြုတ်အစိုးရဟာမြန်မာနိုင်ငံကသတင်းတောက်တွေကိုဖိတ်ခေါ်တာမျိုးအပြင်သတင်းလုပ်ငန်းတွေကိုပံ့ပိုးကူညီဖို့ကြိုးစားတာမျိုးတွေလုပ်ပြီးတော့သူတို့ရဲ့သဘောထားအမြင်တွေကိုမြန်မာနိုင်ငံထဲမှာဖြန့်နှိုင်ဖို့ကြိုးစားလာတာတွေ့ရတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီတွဲဖက်အထွေထွေမှုကိုမြင့်ကျော်ကပြောပါတယ်။တခြားအွန်လိုင်းသတင်းမီဒီယာတွေလည်းရှိကြတဲ့အတွက်ကြာရင်စိုးရင်စရာဖြစ်တယ်လို့ကိုမြင့်ကျော်ကပြောပါတယ်။မြန်မာနိုင်ငံကထိတ်တန့်သတင်းမီဒီယာလုပ်ငန်းတစ်ခုဖြစ်တဲ့ 7 days သတင်းမီဒီယာကိုတရုတ်နိုင်ငံခီးစဉ်အတွင်းချင်းကပ်တာအပါအဝင်ဗက်ပေါင်းစုံကနေချင်းကပ်ခဲ့မှုတယ်လို့သတင်းအက်ဒီတာချုပ်ကိုအာမန်ကအခုလိုပြောပါတယ်
။ဟိုလာတဲ့ပုံစံတည်းကတော့သူက2မျိုး3မျိုးလာသူတစ်ခါလေးကျရင်တော့ဟိုမြန်မာတရုတ်ပိုင်လိုင်းကုမ္ပဏီကတဆင့်အဲ့လိုမျိုးလေးနဲ့တစ်ခါလေးလာရင်ပြန်ရောအဲ့တစ်ခါလေးကျတော့လေတန်ယုံကနေပြီးတော့ဓာတ်ရိုက်ဝင်ပြန်တယ်သူတို့ချင်းကပ်တဲ့နည်းကတော့3 4မျိုးလောက်ရှိတယ်။ညီမျိုးစုံနဲ့သူချင်းကပ်ပြီးတော့ကိုကြောင်ရတဲ့ဦးရဲ့ဖြစ်ဖြစ်တစ်ခါလေးလုပ်တယ်ပေါ့နော်။အားလင်းစရာအကောင်းဆုံးအဲ့လိုမျိုးကျွန်တော်တို့ရဲ့ရှေးအားပိုက်ဆိုင်မှုတွေကနောက်ဟိုအောင်မေးပြီးတော့သူတို့အလိုချင်းလေးမြုပ်နေကျင်တယ်။စိတ်ဝင်စားမလားဆိုတာမျိုးကတော့နှစ်ချိန်လောက်တွေ့ဘူးရပါ။အ
ဲ့လိုမျိုးတွေလောက်တာကဘလို့ရည်ရွယ်ချက်ကြောင့်လုပ်တယ်လို့ကိုအာမတ်အနေနဲ့သုံးသပ်ပါလဲရှက်
။အဓိကတော့ကျွန်တော်တို့မြင်လာတော့ဟိုသူတို့မှာငွေချင်းညာတောင်းတင်းနေတော့ဟိုကလည်းဖြစ်တယ်ပေါ့နော်။ဒီဝါလာဖြန့်ရှိမှာသူတို့အဓိကသူတို့ဝါထားဖြန့်ရှိရမှာပေါ့နော်မြန်မာပြည်မှာသူတို့ကြီးတဲ့အခါမှာဒီပင်မမီဒီယာတွေကိုသူတို့လွှမ်းမိုးနိုင်မှုရဲ့သူတို့ရဲ့အဘော်တွေချက်နိုင်တဲ့အနေအထားကျွန်တော်ထင်တယ်တိတ်မရှိဘူးလို့ယူဆတယ်ချင်တယ်အဲ့တော့သူတို့ဒီပင်မမီဒီယာတွေရှုပ်ကိုသူတို့ကင်ပြီးတော့သူတို့ရဲ့ဝါထားဖြန့်ရှိရရနေရပို့ပြီးတော့ထိရောက်ဖြန့်ကျင်လို့အဲ့လိုမျိုးလုပ်ချင်တယ်လို့ထင်ပါတယ်ဗျာ
မြန်မာနိုင်ငံထဲကပင်မသတင်းမီဒီယာလုပ်ငန်းကြီးတွေနဲ့သတင်းသမားအများစုကတော့သတင်းချုပ်ဝန်စီကန်းတွေနဲ့ညီအောင်လုပ်နေကြသလိုဖမ်းမလိုက်အောင်စ조사နေကြတယ်လို့ကိုစည်ရဲ့သူကလည်းပြောပါတယ်ဒါပေမဲ့လူမှုကွန်ရက်တွေပေါ်မှာလွယ်လွယ်စာမျက်နှာဖွင့်နိုင်နေချိန်မှာတခြားနိုင်ငံတွေရဲ့ဝါဒဖြန့်မှုတွေရှိလာနိုင်တာကိုတော့သတိထားသင့်တယ်လို့ဆိုပါတယ
်အခုက page လေးတစ်ခုထောင်လိုက်ဖို့ဆိုတော့ကျွန်တော်တို့မခက်ဘူးပေါ့လေမခက်ဘူးပြီးတဲ့အခါကျတော့ဟို hate speech တို့ဘာလို့လုံးမနေဘူးဆိုရင်ဒါက Facebook တို့ဘာလို့ကလည်းဒါဖျက်ပစ်ဖို့ကခက်တယ်ပေါ့နော်ဆိုတဲ့အခါကျတော့အဲ့လိုမျိုးလုံနေတဲ့ဟာတွေကတော့များလာနိုင်တယ်ပြခွန်ရလို့ page တစ်ခုထောင်ပြီးတဲ့အခါကျတော့ဟိုနိုင်ငံတစ်ခုရဲ့ဟိုအယူအဆတွေကိုများများရေးတာတို့ပေါ့အဲ့ဒါတွေကတော့ကျွန်တော်တို့များလာနိုင်တယ်ပေါ့နော်ဆိုတော့အဲ့ဒါကတော့သတိထားစရာဖြစ်တယ
်တရုတ်နိုင်ငံယူနန်နဲ့အစိုးရရဲ့ဝါဒဖြန့်ဌာနကထုတ်ဝေနေတဲ့ပောက်ဖော်သတင်းစာအပြင်ပောက်ဖော်ဆိုတဲ့နာမည်ပါတဲ့အွန်လိုင်းသတင်းစာမျက်နှာတွေဆွေမျိုးပောက်ဖော်အက်ဒီတာအစံဆိုတဲ့ဆောင်းပါးမျိုးတွေကိုလည်းမြန်မာနိုင်ငံထဲမှာအခုတွေ့မြင်နေရပါတယ်ရှင်ကျွန်မဆွမ်းမြမမ
အမေရိကန်ပြည်ထောင်စုရဲ့ Diversity Visa DV အစီအစဉ်ရကန်ဆမ်းမဲ့ပေါက်တဲ့သူတွေဟာအမေရိကန်မှာတရားဝင်ရွှေပြောင်းအချိန်ချနေထိုင်ခွင့်ရကြတာပါကိုရိုနာကပ်ရောဂါကာလအတွင်းဒီအစီအစဉ်ကိုသမ္မတထရန့်အစိုးရကရက်ဆိုင်ထားပြီးမနစ်ကကန်ဆမ်းမဲ့ပေါက်ပြီးရောက်လာကြတဲ့သူတွေလည်းကပ်ရောဂါကြားမှာအခက်အခဲတွေရင်ဆိုင်နေရတဲ့အကြောင်းဗီနာမက်တစ်ဘီသတင်းပေးပို့ထားတာကိုကျွန်တော်ငိမ့်ချန်ကတင်ပြမှာပါဒီဒီကန်ဆမ်းမဲ့ပေါက်ပြီးအဲရစ်အလမ်ရှားနဲ့သူဇနီးဆာရီတို့ဟာကလေးနှစ်ယောက်နဲ့အတူအမေရိကန်ကို2019နှစ်ကုန်ပိုင်းမှာပြောင်းရွှေ့လာခဲ့တာပါ။အဲရစ်အလန်ရှားဟာအင်ဒိုနီးရှားနိုင်ငံဂျာကာတာမြို့တော်မှာ IT လုပ်ငန်းနဲ့ရှင်းနှစ်ကြာအလုပ်လုပ်ခဲ့သူဖြစ်ပေမဲ့လည်းအမေရိကန်မှာတော့အချိန်ပြည့်အလုပ်တစ်ခုကိုရှာလို့မတွေ့သေးပါဘူး။ LH Alan Shah က IT နဲ့ပတ်သက်တဲ့အလုပ်တွေအယောင်းစရေးအလုပ်တွေအကုန်လုံးကျွန်တော်ရှောက်ခဲ့ပေမဲ့မရှိမဖြစ်လိုအပ်တဲ့အလုပ်တွေဖြစ်တဲ့စေးဆိုင်တွေ၊ခုံးဆောင်ဆိုင်တွေ၊အိမ်ဆောက်ပစ္စည်းအယောင်းဆိုင်တွေစီကပဲအကြောင်းပြန်စာရခဲ့ပါတယ် ID နဲ့ပတ်သက်တဲ့အလုပ်တွေရှာဖို့တောင်ခဏရပ်ထားရမလို့ဖြစ်နေပါတယ်လို့ပြောသွားတာပါအခုတော့သူဟာအချိန်ပြည့်အလုပ်မရခင်စက်ကြားမှာရက်တီဖို့အတွက် Home Depot အိမ်ဆောက်ပစ္စည်းအယောင်းဆိုင်မှာငွေကင်အဖြစ်လုပ်ကင်နေပါတယ်ကိုရိုနာကပ်ရောဂါကာလအတွင်းဒီလုပ်ငန်းဟာမရှိမဖြစ်သတ်မှတ်ခံထားရတဲ့အတွက်ဆက်လက်ဖွင့်လှစ်နေတာပ
ါ
ဗနီးယား NXIA ဟာလည်းအင်ဒိုနီးရှားနိုင်ငံကဒီဗီကန်ဆမ်းမဲ့ပေါက်ပြီးအမေရိကန်ကိုရွှေပြောင်းအခြေချလာသူဖြစ်ပါတယ်။ဆူမာထရာကျွန်းပန်တန်းမြို့ကနေနယူးယောက်မြို့ကို2019နှစ်ကုန်ပိုင်းလောက်ကနောက်ဆုံးနှစ်သွားဆေးတက္ကသိုလ်ကျောင်းသူဘဝနဲ့တယောက်ခဲပြောင်းလာခဲ့တာပါ။တက္ကသိုလ်ကဘွဲတစ်ခုလည်းမရသေးအလုပ်အတွေ့အကြုံလည်းမရှိသေးတဲ့အနာစီယာအတွက်အချိန်ပြည့်အလုပ်တစ်ခုရဖို့ခက်ခဲခဲ့ပါတယ်။အဲဒါကြောင့်ပြီးခဲ့တဲ့လအနည်းငယ်လောက်ကဂျပန်စားတောက်ဆိုင်တစ်ခုမှာအချိန်ပိုင်းစပွဲထိုးအဖြစ်လုပ်ကင်ခဲ့ပြီးဒီဆိုင်ကလည်းကိုရိုနာကပ်ရောဂါကြောင့်ပိတ်ထားလိုက်ရပါတယ်အခုလောလောဆယ်မှာတော့ကိုရိုနာကပ်ရောဂါအဖြစ်များနေတဲ့ကမ္ဘာ့ဈေးအကြီးဆုံးမြို့ကြီးတစ်ခုမှာ NRCR တယောက်အလုပ်လက်မဲ့ဖြစ်နေပါတယ
်ဘုကန်ကျွမဆောအကိုရိုနာညာအကြ
ကျွမမိဘတွေကကျွမအတွက်စိုးရိမ်ပါတယ်ကိုရိုနာဗိုင်းရပ်စ်အတွက်တင်မကငွေကြေးအတွက်လည်းစိတ်ပူပါတယ်အလုပ်မရှိတဲ့အတွက်ကျွမဘလို့ရက်တီတယ်လဲဆိုတာကိုပါကျွမကသူတို့ကိုပြောထားပါတယ် စိတ်မပူပါနဲ့ကျမကဒီမှာတရားဝင်ပါဒါကြောင့်အစိုးရထောက်ပံ့ကြေးရပါတယ်လို့ပြောသွားတာပါသူပြောတဲ့ထောက်ပံ့ကြေးဆိုတာကအမေရိကန်ဒေါ်လာ1200ကိုပြောတာဖြစ်ပြီးသူအလုံးလက်မဲ့ဖြစ်နေတဲ့အတွက်လဲကတ်ယောဂါကာလအတွင်းအလုံးလက်မဲ့ထောက်ပံ့ကြေးအစီအစဉ် PUA အရအပတ်စဉ်ဒေါ်လာ600လဲရရှိပါတယ်အဲ့ဒီငွေကိုအခန်းငှားကရေဘိုးမီဘိုးစားဖို့တောက်ဖို့အပြင်အလုံးရှာဖို့အတွက်ပါသုံးရပါတယ်အခုလိုမတေချာမှုတွေပြည်နေတဲ့အချိန်မှာအလန်ရှားတို့မိသားစုကတော့အမေရိကန်ကဘဝအသစ်အတွက်အကောင်းမြင်မျှော်လင့်ထားပါတယ်။ဇနီးဖြစ်သူရှယ်ရီအလန်ရှားကကျမတို့ကဒီကိုကလေးတွေအတွက်ကျမတို့ကလေးတွေရဲ့ပညာရေးအတွက်လာတာလေ။ကျမတို့ဆုံးဖြတ်ပြီးပါပြီ။ဘာပဲဖြစ်ဖြစ်ကျမတို့ကြော်ဖြတ်ရမယ်။နောက်ပြီးအခြေအနေတွေပြန်ကောင်းလာမယ်လို့လည်းမျှော်လင့်ပါတယ်လို့ပြောသွားတာပါ။သူတို့မိသားစုတွေဟာအမေရိကန်ကိုနှစ်စဉ်ပြောင်းရွှေ့လာကြတဲ့ဒီဒီကန်ဆမ်းမဲ့ပေါက်သူ 9,500 နဲ့ကဖြစ်ပါတယ်။အဲ့ဒီတဲကအများစုကတော့အခုချိန်မှာရှင်သန်ရက်တည်ဖို့အတွက်ရုန်းကန်နေရပါတယ်ခင်ဗျာ
။အခုဆက်လက်ပြီးနိုင်ငံတကာမီဒီယာထဲမှာမြန်မာနိုင်ငံအကြောင်းရေးသားချက်တချို့ကိုမူရင်းအားဖြင့်မပြတ်ထုတ်ပြပြလိုပါတယ်။ Could Facebook have to establish the Burmese government's intent to commit genocide against the Rohingya Muslims? Rohingya Muslims have a genocide chulon ye မြန်မာနိုင်ငံရဲ့ရည်ရွယ်ချက်ကိုအတည်ပြုနိုင်အောင် Facebook ကတံပိုးနိုင်လားဆိုတဲ့ကောင်းစဉ်နဲ့ Evelina Oshap ဒီရဲ့ဆောင်းပါးကို Forbes.com မှာဖတ်ရပါတယ်။ရူညာမွတ်စလင်တွေအပေါ်ကျူးလွန်ခဲ့တဲ့ရစက်ကြမ်းကြုတ်မှုတွေမှာမြန်မာအစိုးရပါဝင်ပတ်သက်ခဲ့တဲ့ဆိုတဲ့ Gambia နိုင်ငံရဲ့ ICJ တရားရုံးမှာရှောက်ထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မီဒီယာတွေမှာဒီအချက်လက်တွေဖော်ပြခဲ့တာကိုထုတ်နှုတ်ပြီးသတိမှုထင်ရှားအောင်စစ်ဆေးထူနိုင်မလားဆိုတဲ့အကြောင်းရေးသားထားတာဖြစ်ပါတယ်။ဒီလိုဆက်သွယ်ထူနိုင်ဖို့အတွက်ဂမ်ဘီယာနိုင်ငံဟာပြီးခဲ့တဲ့ဇွန်လ6ရက်နေ့တုန်းကအမေရိကန်ပြည်ထောင်စုကိုလံဘီယာခရိုင်တရားရုံးမှာရှောက်ထားခဲ့ပါတဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်အမုန်းစကားတွေအကြမ်းဖက်ဖို့လှုံ့ဆော်တာတွေဖြန့်ချီတဲ့နေရာမှာ Facebook ဟာအဓိကကြပြီးမြန်မာပြည်ကမလိုမုန်းထားသူတချို့ဟာသူတို့ရဲ့လုပ်ရအတွက် Facebook ကိုတွင်တွင်ကြဲကြဲအဆုံးချခဲ့ကြတယ်လို့လွတ်လပ်သောစုံစမ်းစစ်ဆေးမှုအစီရင်ခံစာကဖော်ပြပါတဲ့အဲ့ဒီစုံစမ်းစစ်ဆေးမှုကို Facebook ကပဲတာဝန်ပေးခဲ့တာဖြစ်တယ်လို့လည်းဆိုပါရယ်။ဒါအပြင်ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကလည်းရိုဟင်ဂျာတွေကိုမုန်တီဆန့်ကျင်သူတို့ဟာဒီလူတွေဟာကြမ်းတမ်းသောမယိုသားသောဗမာကိုဆန့်ကျင်သောဗုဒ္ဓဘာသာကိုဆန့်ကျင်သောမတရားဝင်ရောက်သူတွေဒါမှမဟုတ်အကြမ်းဖက်သမားတွေဆိုပြီးလူမှုကွန်ရက်ဒီမှာရေးသားခဲ့တယ်လို့ဖော်ပြထားပါရယ်တဲ့။ဒီထဲမှာပဲ Facebook ကိုအဆုံးပြုပြီးမြန်မာစစ်တပ်ကလည်းခွဲခြားနှိမ်ချမှုတွေကနေအကြောက်တရားမယုံမကြည်မှုအမုန်းစကားတွေကိုဖြန့်ချိခဲ့တယ်လို့ဆိုထားပြပါတယ်။ဒါကြောင့်အခုခါမှာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်ထိုင်နဲ့တခြားစစ်ဗိုလ်ချုပ်ဆက်ကူအပါအဝင်အဖွဲ့အစည်းတချို့ကိုလည်း Facebook သုံးစွဲခွင့်ပိတ်ပင်ထားပြီးသူတို့တွေ Facebook မှာဖော်ပြခဲ့တဲ့အချက်အလက်တွေကိုလည်းဖျက်လိုက်ပြီးလို့ဆိုပါတယ်။သို့တော်လည်းအဲ့ဒီ Facebook မှာသူတို့ရေးခဲ့တဲ့အချက်အလက်တွေကို Facebook ကထိန်းသိမ်းထားတဲ့အတွက်ဒါတွေကိုနိုင်ငံတကာနဲ့နိုင်ငံတွင်းတရားစီရင်ရေးကိစ္စတွေမှာသက်သေထူနိုင်မလားခိုင်မာတဲ့အထောက်အထားပြည့်အဆုံးပြုခွင့်ပေးသင့်တယ်လို့ဂမ်ဘီယာနိုင်ငံကဒါကိုစောရကတက်လျှောက်ထားနေတာဖြစ်ပါတယ်လို့လည်းရေးထားပါတယ်ဆိုတော့မြန်မာနိုင်ငံအပေါ်ဂမ်ဘီယာလျှောက်ထားဆွဲဆိုတဲ့အမှုနဲ့ပတ်သက်ပြီးသက်သေအထောက်အထားတွေလက်ဝယ်ထားရှိရက်ကမ္ဘာအင်အားကြီးမီဒီယာတစ်ခုဖြစ်သော Facebook ဟာအမှန်တရားအတွက်ရှေ့တူကူညီလှုပ်ဆောင်နိုင်မလားမလို့ဆောင်နိုင်ဘူးလားဆိုတာကဘာအဆုံးပြနေလိမ့်မယ်လို့ရေးသားထားတာဖြစ်ပါရခင်ဗျာကျွန်တော်ကြော်စံပါပ
ါ VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ် Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
နာစင်ညာမှာတော့မြမရေးသုံးသချက်အစီအစဉ်ဖြစ်ပါတယ်တရုတ်အစိုးရဟာမြန်မာနိုင်ငံအေးအေးရခိုင်တပ်ဖွဲ့ကိုလက်နက်အင်အားငွေအင်အားအလုံးအရင်းနဲ့ထောက်ပံ့ပြီး သူတို့မဟာဗျူဟာအောင်မြင်ရေးအတွက်စီတိုလှုပ်ဆောင်နေတယ်လို့ Times of India သတင်းစာကြီးကရေးသားလိုက်ပါတယ်။ဒီနေရာမှာတရုတ်အစိုးရရဲ့မြန်မာနိုင်ငံဆိုင်ရာမဟာဗျူဟာကဘာလဲ။တိုင်းဒေသလက်နက်ကင်တွေအရေးနဲ့တရုတ်မဟာဗျူဟာဘယ်လိုဆက်ဆက်နေတယ်လဲဆိုတာတွေကိုဒီဘောမျိုးနဲ့သွတ်တော်ကုစလေဟောင်းဦးရဲထွန်းနဲ့ကျွန်တော်ကြိုးစားတာဆွေးနွေးဆုံးသတ်ထားတာဖြစ်ပါတယ်။ပြေတော့ခင်ဗျာဒီလိုတော့ Times of India သတင်းစာထဲမှာရေးထားတဲ့ Somat Book ရဆိုရင်မြန်မာနိုင်ငံကအေးအေးခိုင်းတဲ့ပုံတွေကိုတရုတ်ဘက်ကအလုံးအရင်ငွေကြေးရောလက်နက်ရောပံ့ပိုးနေရဲဆိုပြီးတော့ရေးထားတာကိုဖတ်ရတယ်။ဥရုံလည်းဖတ်လိမ့်မယ်ထင်ပါတယ်။ Times of India သရသတင်းစာဟာအိန္ဒိယနိုင်ငံမှာဆောင်းရီးတတိယအများဆုံးဝါရင်သတင်းစာကြီးတစ်စောင်နဲ့ဖြစ်ပါတယ်။ဒီတဲ့နဲ့ပတ်သက်ပြီးတော့ဘလောက် credibility ရှိလဲကြလားကိုအချင်းချင်းပြောပါခင်ဗျာအချက်လက်ကိုမပြောခင
်ကျွန်တော်တို့လည်းအဲ့ဒီ Times of India မှာရေးထားသလောက်ပဲသိရတာပေါ့လေသို့တော့လက်တွေ့ရေးပြန်မှာဒီ AA ရနေပြီးတော့အဲ့ဒီနောက်ပိုင်းပေါ့နော်သူတို့လက်နဲ့စင်ပိုးလိုက်တယ်ဆိုတော့နောက်ပိုင်းတိုက်ပေါ်ခဲ့တဲ့တိုက်ပွဲတွေအခြေအနေကြည့်ရတာကဒီသတင်းကမှန်ကန်ပုံရတယ်။နော်ဆိုတာ၆လမ်းရေးသတင်းချက်လက်တွေတချို့စိတ်ချကြတဲ့အတွင်းလူတွေရဲ့သတင်းစကားတွေ။နောက်အရင်ကအိန္ဒိယနယ်စပ်မှာရှိတဲ့နာဂါလန်တပုံတွေကိုဒီပြုတ်ကနေပြီးတော့ထောက်ပံ့ခဲ့တဲ့လမ်းကြောင်းအခြေအနေတွေအဲ့ဒါတွေကိုဟိုပြားပြီးတော့ရေးသားတဲ့သတင်းဖြစ်တဲ့အတွက်ကြောင့်မလို့တိုင်းတော်တော်များများစိတ်ချယုံကြည်ရတယ်လို့ကျွန်တော်တော့အဲ့လိုယူဆပါတယ်ဗျ
။ဆိုတော့ကတရုတ်ဟာမြန်မာနိုင်ငံရဲ့တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးမဖြစ်စေချင်ဘူးတိုင်းရင်းသားတပုံတွေကိုမြှောက်ပေးနေတယ်ဆိုရက်ကြာပုံမှုပေါ်လွင်လာတယ်ဆိုတဲ့သဘောဖြစ်နေတာပေါ့
မြန်မာနိုင်ငံ48ခုနဲ့လွတ်လပ်ရေးရပြီးနောက်ပိုင်းဒီပါတီတော်ဒီမိုကရေစီစနစ်နဲ့အုပ်ချုပ်တဲ့ဥနုအစိုးရလက်ထက်မှာတရုတ်ပြည်ကမြန်မာပြည်နဲ့ဆက်ဆံရေးကိုအထူးအလေးထားတယ်အဲ့ဒီအင်းနီနာချင်းကောင်းတီသာအောင်ကိုဆက်ဆံသဘောပေါက်လို့
ဟုတ်ကဲ့ဒါပေမဲ့နောက်ပိုင်းမှာကွန်မြူနစ်ဗမာပြည်ကွန်မြူနစ်ပါတီကိုသူတို့ပဲမြှောက်ပေးမြေတော်မြှောက်ပေးလာခဲ့ရမှာလား
နောက်ပိုင်းမှာကြားတဲ့အခါကျတော့ရုပ်ကြည်တွင်ပါကလဲစပြီးနိုင်ငံရေးသဘောထားတွေအကြောင်းလဲရှိတယ်အခုအဲ့ဒါကတော့66ခုနဲ့မှစခဲ့တဲ့ယဉ်ကျေးမှုဒေါ်လာရေးပေါ့အဲ့ယဉ်ကျေးမှုဒေါ်လာရေးရဲ့အဲဒီပြည်တွင်းမှာဖြစ်တဲ့ပြည်ပခအော်မာနိုင်ငံတကာကွန်မြူနစ်ပါတီတွေနိုင်ငံတကာမှာဖြစ်နေတဲ့ဒေါ်လာရေးတွေကိုကူညီရမယ်ဆိုတော့ခါကအဲ့ဒီအယူဆကရှေ့တန်းရောက်လာတယ်တမန
်ဟုတ်ကဲ့အဲ့ဒီအစည်းအဝေးတွေကိုတော့အကျဉ်းပြောလို့ရပါတယ်ဦးရထွန်းကျွန်တော်ပြောနေတာအခုနောက်ပိုင်းမှာအချိန်ကြီးဘာပြောင်းလဲသွားလို့အဲ့ဒီတော့အခုလက်ရှိတိုင်းရင်းသားတပုံတွေကိုသူတို့အားပေးနေရတယ
်ကျွန်တော်တို့မြန်မာနိုင်ငံက2010မှာမာတီပါတီဒီမိုကရေစီဆိုပြီးတော့ပါတီစုံစနစ်ကျင့်သုံးလိုက်တဲ့အချိန်မှာအနောက်တိုင်းနဲ့အမေရိကန်ဘက်ကိုရိတ်သွားတယ်ဆိုတဲ့ဟာကိုပြုတ်ကခံစားရတယ်အခုတစ်ဖြင့်ရစ်ဆုံစီမံကိန်းကိုတစ်ဖက်တည်းရဆိုင်လိုက်တဲ့ကိစ္စဟာသူတို့တွေအတော်ဒေါသဆက်ပြီးတဲ့အခါကျအတော်အံ့ဩသွားတယ်အဲ့ဒီနောက်ပိုင်းမှာဆိုလို့ရှိရင်သူတို့ကကျွန်တော်တို့အစိုးရကိုလည်းတစ်ဖက်ကကုလသမဂ္ဂမှာကာကွယ်ပေးတဲ့ကိစ္စကိုဆက်လုပ်တယ်ဆက်ပြီးထိန်းထားတယ်တစ်ဖက်ကလည်းဒီအစိုးရကိုဆန့်ကျင်တိုက်ခိုက်နေတဲ့လက်နက်ကိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းကိုဆက်ထောက်ပံ့တယ်အလုံးရင်းနဲ့ကိုထောက်ပံ့တယ်ဗီဇာတစ်ဖက်ရေမုတ်တစ်ဖက် policy ပေါ့ဗျာ။နော်။သူတို့တရုတ်ပြည်ကနေဆိုတရားဝင်သုံးတဲ့အသုံးနှုန်းကတော့ဒီဗက်ပေါင်းတုံပေါ့အလွာပေါင်းတုံဖြန့်ကျက်ပြီးတော့ဆက်ဆံတဲ့ဆက်ဆံရေးဆိုပြီးတော့ရည်ရွယ်ချက်ကတော့ဘာလဲဆိုလို့ရှိရင်ဒီလုံခြုံစိတ်ထားရမှုမရှိတဲ့ဓမ္မအစိုးရကိုလည်းခြင်ထားမယ်။နောက်ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းခြင်ထားခြင်းအပြင်သူရဲ့စီးပွားရေးလုပ်ငန်းတွေအသက်သွေးကြောဒီလမ်းမကြီးလုံခြုံစိတ်ချမှုအတွက်လည်းအာမခံချက်ရယူထားဖို့ဆိုတဲ့ရည်ရွယ်ချက်ပါ
ဟုတ်ကဲ့ဆိုတော့အဲ့ဒီ Times of India မှာဒေတာရင်းတန်တမန်တူကိုကိုးကားပြီးတော့သူကရေးထားတာဟာတရုတ်နိုင်ငံဟာမြန်မာနိုင်ငံကိုအားပြောတဲ့နိုင်ငံဖြစ်နေစေခြင်းနဲ့နောက်ပြီးတော့မငြိမ်သက်တဲ့နိုင်ငံဖြစ်နေစေခြင်းနဲ့နောက်ပြီးဇာနာမှုကျင်နာမှုတွေပေါ်တဲ့ထောက်မတဲ့နိုင်ငံဒီအပြင်ပြောရင်လူခွေးချိုးဖောက်တဲ့နိုင်ငံပေါ့ကြအဲ့လိုပုံစံမျိုးဖြစ်နေရမှာကိုသူကပူလို့လာတယ်ဆိုတဲ့သဘောထားမျိုးပြောပါတယ်ဆိုတော့ဒါဟာသူတို့အကျိုးစီးပွားတွေကိုကြည့်ပြီးတော့တစ်ဖက်သားရဲ့မျက်နှာမှုကိုမကြည့်ပဲဒီလိုလှုပ်စတန်းလာတာ
အဒီကတော့ဟိုဘက်ဒီဘက်ပေါ့နော်နှစ်ဖက်ကြည့်မယ်ဆိုရင်တော့တရုတ်ပြည်ကဥမင်လင်းလင်းပြောတာတခုရှိတယ်မစ္စတာရှီကျင့်ပြင်နေပြီးတော့မကြသေးခင်ကရောက်လာတော့ကပြောတဲ့စကားလုံးရှိတယ်အဲ့ဒါကဘာလဲဆိုရင်နိုင်ငံရဲ့မဟာဗျူဟာအကျိုးစီးပွားများကိုနားလည်ပြီးတော့နှစ်နိုင်ငံက ဒါကိုမကြည့်ခဲ့အောင်နော်ဟိုကာကွယ်ဆောင်ချောက်ဖို့တင်ပါတယ်ဆိုတဲ့စကားလုံးကိုပြောသွားတယ်အဲ့တော့မနိုင်ငံနဲ့ပတ်သက်တဲ့တရုတ်ရဲ့မဟာဗျူဟာအကျိုးစီးပွားဆိုတာကျွန်တော်နားလဲသလောက်ကတော့ဒီတရုတ်ပြည်ကနေပြီးတော့အိန္ဒိယသမုဒ္ဒရာဘက်ထွက်ပေါက်ဖြစ်တဲ့မနိုင်ငံကိုဖျက်သွားမဲ့ဒီလမ်းကြီးကိုသူကပုံသွေးရေးလမ်းကြောင်းအဖြစ်နဲ့သူလိုချင်တယ်ရောက်ဥပပေါင်းဆောင်ရွက်ပြီးတော့နိုင်ငံအကျိုးရှိအောင်လုပ်ချင်တယ်အရာနဲ့ပတ်သက်ပြီးတော့ပြိတ္တာဆိုတာမလုပ်သေးခြင်းဘူးတစ်ချက်ကနောက်တစ်ချက်ကမြန်မာနိုင်ငံကသူ့ရဲ့အရေးချင်းဒီနောက်ပေးပေါက်ဖြစ်တဲ့အတွက်ကြောင့်မလို့သူနဲ့ပြိုင်ပွဲဖြစ်တဲ့အနောက်အုပ်စုနဲ့အမေရိကန်ရဲ့နောက်လိုက်အမေရိကန်တို့နဲ့စိတ်ကြီးစက်တဲ့အဲတပည့်နော်ဂျိုးဟိုဟာပေါ့ရုပ်သေးမဖြစ်စေခြင်းဘူးသူဒါကိုဒီတွေ့ဝိုက်ပြီးတော့ပြောတာဒီလိုပြောတဲ့စိတ်သာကလည်းအထောက်အထားရှိတယ်မြန်မာနိုင်ငံမှာစံတမာလုပ်သွားတဲ့ Derek Mitchell ကိုသူကချင်ပြည်နယ်အပတ်ကိုခရီးထွက်တဲ့အခါနှစ်ခါလုံးမှာလောက်ဆက်တဲ့အခါပြုတ်တန်အမတ်ကကြောင်ကြောဦးတယ်ခင်ဗျားအဲ့ဒီဘက်ကိုခဏခဏမသွားပါနဲ့ဒါကျွန်တော်တို့နိုင်ငံရဲ့မဟာလူဟာအကျိုးစီးပွားဖြစ်တယ်ခင်ဗျားဒါတော့ပြစ်ပစ်မယ်ဆိုတဲ့ဟာမျိုးပေါ့နော်အဲ့လိုကြောင်ပြောတာရှိတယ
်ဟုတ်က
ဲ့ဆိုလိုချင်တာကသူကစိုးရိမ်တာကစိုးရိမ်တာကအဲ့ဒါပဲအဲ့ဒီဟာဆိုရင်တည်းအရာဗမာအစိုးရကဗမာပြည်အစိုးရတွေကနော်တကယ်လို့စိတ်ချယုံကြည်ရတယ်ဆိုလို့ရှိရင်သူကဒါတွေမလုပ်ဘူးဒါပြောလို့ရတယ
်ဟုတ်ကဲ့စိတ်ချယုံကြည်ရတဲ့အစင်းဆိုတာပါလဲစိတ်ချယုံကြည်ရဆိုတာသူတို့ပြောတဲ့အခါခေါင်းနှိပ်ပြီးလုံနေရလားဆိုတော့မြန်မာအစိုးရဟာတရုတ်နဲ့အိန္ဒိယနိုင်ငံကြားမှာရှိနေတာအိန္ဒိယနိုင်ငံကလည်းကလကန်မြောင်းဖုန်ရှင်ရေးလုပ်ပြီးတော့သူတို့ဆရာတဆင်အဲ့ဒီဘက်ကိုကုန်စည်ကူတိုင်းပညာလုပ်လာတယ်ဆိုတော့ဒီဟာကိုတစ်ဖက်သက်သူတို့ကဗမာအညာကိုခောက်ပြီးတော့လုံအောင်တရုတ်ကိုဝင်နေရမယ့်သဘောမျိုးဖြစ်နေသလားတစ်ချက်နောက်တစ်ချက်ကမဟာဗျူဟာအကျိုးစီးပွားတရုတ်ရဲ့မဟာဗျူဟာအကျိုးစီးပွားကိုလည်းကြည့်ရင်ကြည့်မယ်ဆိုရင်တော့မြန်မာရဲ့အမျိုးသားရေးအကျိုးစီးပွား National Interest in the Union ရေးအကုန်လုံးချိန်ခတ်နိုင်တယ်ဆိုတဲ့ဟာကိုတရုတ်ကထက်သွင်းမစဉ်းစားဘူးလားကျွန်တော်မေးလို့ကနှစ်ချက်ပေါ့ပထမတစ်ခုကအိန္ဒိယ
ဘက်
ဟဲ့ပြော
အဲ့ဒီကိစ္စကတော့ဒီလိုကျွန်တော်တို့စဉ်းစားနိုင်ပါတယ်ဥပမာကျွန်တော်တို့လိုအိတ်ရုပ်ရဲ့အင်ဂျင်ဗီယက်နမ်ကလည်းတော့ဒီနဲ့ဆက်ဆံရေးမကောင်းတဲ့နိုင်ငံဒါတောင်မှသူကပြုတ်နဲ့နိုင်ငံရေးစနစ်ချင်းကတူတယ်နိုင်ငံရေးစနစ်ချင်းတူကွန်မြူနတီပါတီချင်းတူပေမဲ့လို့ပြုတ်နဲ့မပြေလည်ဘူးမပြေလည်တဲ့နိုင်ငံကဘာဖြစ်လို့ခက်တင်းနေနေနိုင်တာလဲဆိုတော့သူ့မှာအနာအသာမရှိဘူးကျွန်တော်တို့ကအနာအသာတွေရှိတယ်ကျွန်တော်တို့ပြည်တွင်းတိုင်းသားချင်းလို့ညီညွတ်ရေးကမကောင်းဘူးအဲ့ဒီဟာကကိုယ့်ရဲ့အနာရှိလို့သူကအဲ့ဒီအနာကိုကင်ထွားတာပဲအဲ့တော့ကျွန်တော်တို့ကအဲ့လိုသူတိုးဆွဲတာမခံနိုင်ဘူးသူသိဟိုအပေါ်ကြီးနဲ့ကျွန်တော်တို့စီးပွားရေးအကျိုးမြတ်ထောက်တာတွေမခံနိုင်ဘူးဆိုရင်ကိုယ့်အနာတွေကြောက်အောင်လုပ်လေကိုကအနာအစာတွေရှိနေတဲ့ခါမှကျွန်တော်တို့အာသာကိစ္စအနောက်ဘက်ကနော်ဘင်္ဂလီကိစ္စဆိုလို့ရှိရင်လည်းကုလသမဂ္ဂမှာသူ့ပဲသွားအားကိုးနေရတာလေ ICJ ခေါ်ပြီးဆိုတဲ့အချိန်မှာအားလုံးသိကြပါလိမ့်မယ်ဟိုရှီကျင်းပြင်ကိုဖိတ်ပြီးတဲ့အခါကျတော့တခါတည်းဒီဟိုကျွန်တော်တို့နောက်မှဆိုးဆိုးဝါးဖြစ်လာလို့ရှင်ပြည်သမကမှာတာဝယ်ပေးဖို့တောင်းမှာ
ဟုတ်ကဲ့
ဒါပြောရဲစိတ်ချနော်စိတ်ချခင်ဗျာဒီကရာခင်ဗျားတို့ရဲ့မဟာပြူအကျိုးစီးပွားချုပ်ကနောက်ဆုံးဘူးကာဝယ်ပေးမှာသူကတိပေးလိုက်တယ်နော်အဲ့ပြောကျင်တဲ့သဘောကကျွန်တော်တို့ကထပ်မှမှာခတ်တင်းတင်းရက်ရှင်နေဆိုလို့ရှင်ရင်နော်အလိုက်တင်ဆက်ချံပြီးတော့ကိုယ့်ရဲ့စေတနာတွေကိုပြည်လေအောင်ပြည့်ရှင်းကိုယ်တိုင်းရင်းသားတွေအချင်းချင်းမှာကိုယ်ဖက်ဒရယ်တောင်းတာတောင်းမှဖက်ဒရယ်ဘူးဗျာပြီးဖို့ဟာကိုကတက်နဲ့ဟိုအနေနဲ့ NLD နဲ့ရမညှို့ဘူး
ဟုတ်ကဲ့ဒီညမှာ
နားမလဲသလိုလို
ဟုတ်ကဲ့ကျွန်တော်အဲ့ဒါကိုဆက်မေးမယ်မိဖို့မှာပဲဒါမီဒီယာတွေကလည်းဝေဖန်ကြတယ်မြန်မာနိုင်ငံအနာပိုင်းတွေမှာဒီတိုင်းရင်းသားပြည်သနာအထူးသဖြင့်အေးနေဖြစ်နေပြဿနာနဲ့ပတ်သက်ပြီးတော့ဘယ်လိုတိုင်းတဲ့ဖြစ်ရှင်းမယ်ဆိုတဲ့မဟာဗျူဟာတရားမရှိဘူးလို့ဆိုကြပါတယ်။ဆိုတော့စီးတဲ့နဲ့မဟာဗျူဟာကဘယ်လိုမျိုးလဲခင်ဗျာ
။ငငယ်ဆွေးနွေးပွဲမှာသူတို့လက်ခံဖို့လိုတယ်။ဒါကြတော့နာအားလုံးတို့လာတဲ့ဖက်ဒရယ်စီနဲ့ကိုသွားဖို့ဖွဲ့ပုံပြင်ဆင်ရေးကိစ္စပါပဲအဓိကချုပ်လိုက်လို့ရှိရင်တော့ဖြစ်နေတ
ယ်။ကျွန်တော်ပြောနေတာကအစိုးရနဲ့တက်မတော်အနာရှိရဲ့အပိုင်ကိုပြောတယ်။တိုင်းသားလက်နက်ကိုင်အင်အားစုတွေအဖျားကောဒီကိစ္စကညီညာစွာပြည်လည်နိုင်ရေးကိုဥတီစီမဲ့ မဟာဗျူဟာတရားမချမှတ်သင့်ဘူးလားအခုဖြစ်နေရတော့စီရင်အားအလေးသာမှပဲလေးလေးသာသာဆက်ဆံခြင်းခံရရဲဆိုတဲ့အစစ်စစ်နဲ့ပဲလှူရှာနေရလို့ကျွန်တော်ထင်ပါတယ်ဆိုတော့ဒီဟာတဲ့ပူပြီးထရောက်စီမဲ့နှစ်ဖက်ပေါင်းစည်းသင်းမြတ်နိုင်စီမဲ့ဆွေးနွေးညှိနှိုင်းနိုင်မဲ့မဟာဗျူဟာတရားကိုဘယ်လိုချမှတ်သင့်ကြရတော့တိုင်းသားပြည်ပကတော့တိုင်းသားလက်နက်ကင်ဖွဲ့ရအောင်
တိုင်းသားလက်နက်ကင်ဖွဲ့တွေဘက်မှပြောလို့ရှိရင်လေဖက်ဒရယ်စနစ်ကိုသွားမယ်ဆိုတဲ့ဒီမူရအမြင်လောက်ပဲရှိတယ်သူတို့မှလည်းဘုံတဘောတူထားတဲ့ဖွဲ့စည်းပုံစီရင်လိုချင်တဲ့အပန်းနိုင်ဆိုတာကမရှိဘူးဒီတဘောတူညီချက်တွေကိုရသည်ဆိုတဲ့အခါမှာလက်နဲ့စွန့်ဖို့လက်နဲ့စွန့်တယ်ဆိုတာကတော့တကူသီးသောတမတော်ဖြစ်နေပြောင်းစုတမတော်ဖြစ်ဖို့ဆိုတဲ့ဒိဋ္ဌာကလည်းကျွန်တော်တို့လွန်လွန်နဲ့စွန့်ရင်ကြမှာမဟုတ်ဘူးလက်နဲ့စွန့်လိုက်လို့ရှိရင်လက်နဲ့နိုင်ငံရေးအာဏာတနပ်ပြောင်းသွားကဆက်လာတာဖြစ်တယ်ဆိုတဲ့မော်စီတုံးရဲ့ဒီတဘောတရားကိုလက်ကင်ထားခေါင်းထဲမှာဝင်နေတဲ့ဒီဖွဲ့စည်းတွေအနေနဲ့ကဒီဟာနဲ့ပတ်သက်ပြီးတော့ဒီလိုလာတဲ့မှန်တဲ့ရသည်ဆိုလို့ရှိရင်ဒီတကူကြီးတော့တမတော်ဖြစ်ဖို့တော့တရုတ်ပြည်ရဲ့အခုညီတရုတ်ပြည်ရဲ့ဖျားပေးမှုတို့လိမ့်မယ်။ဒါမှမဟုတ်တရုတ်ပြည်နဲ့ဆက်ဆံရေးရလဲတောက်လျှောက်ကျွန်တော်တို့အစိုးရတမတော်တွေကကောင်းနေဖို့လိုတယ်။သူကကျွန်တော်တို့အပေါ်မှာယုံကြည်စိတ်ရှိမှသူကလည်းစေတနာကောင်းနဲ့ကူညီမှာ။အဲဒါလည်းမဟုတ်လို့ရှိရင်ကျွန်တော်တို့တိုင်းပြည်ကငြိမ်းချမ်းရေးရလဲဝေးနေမယ်ကို့အနာကလည်းဘယ်တော့မှပြောင်းမှာမဟုတ်ဘူ
း။ကျေးဇူးတင်ပါတယ်ဦးရတော်။
အမျိုးသားတွေအသက်65နှစ်ကျော်လာပြီဆိုရင်သတိထားရမယ့်ကင်ဆာရောဂါတစ်ခုကတော့ CJ ကင်ဆာရောဂါပဲဖြစ်ပါတယ်။မိသားစုမျိုးရေးထဲမှာ CJ ကင်ဆာရောဂါဖြစ်ဖူးတဲ့သူရှိပြီးမိမိရဲ့ခန္ဓာကိုယ်လေးချိန်ကလည်းအဝလွန်နေတဲ့အနေအထားမှာရှိနေရဆိုရင်အသက်60ကျော်လာတဲ့အခါ CJ ကင်ဆာရောဂါကိုသတိပြုစစ်ဆေးသင့်တယ်လို့သိရပါတယ်။စီကျေကင်ဆာယောဂဖြစ်အောင်ဘလူးအချက်တွေကတွန်းအားဖြစ်စေနိုင်မှတယ်လို့မေးကြည့်တဲ့အခါအထွေထွေယောဂအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။ချက်၃ချက်ကတော့မျိုးသားတွေအနေနဲ့စီကျေကင်ဆာဖြစ်နိုင်ခြင်းများတဲ့အချက်တွေကဆရာတို့ပြုပြင်ကြောင်းလဲလို့မရနိုင်ဘူး။နော်အသက်ကြီးလာတာလည်းပြုပြင်ကြောင်းလဲလို့မရဘူး။ဗီဇပါလာတာကိုလည်းပြုပြင်ကြောင်းလဲလို့မရဘူး။မျိုးရိုးမှာကင်ဆာရှိတာကိုလည်းကြောင်းလဲလို့မရဘူး။နော်ဒါပေမဲ့ဒီလိုရှိတဲ့လူတွေမှာတော့ဆရာတို့ကဒီယောဂရှာဖွေစောစောဆီသိရှိရေးအတွက်ကိုဂရုပြုရမယ့်အချက်တွေမှာထည့်ထားတယ်ပေါ့နော်အခုပြောမယ်ဒီစီးကျိတ်ကင်ဆာဖြစ်နိုင်ခြေများတဲ့အချက်တွေကတော့ပြုပြင်ကြောင်းလဲလို့လည်းရတယ်ဒါကိုလိုက်နာဆောင်ရွက်မယ်ဆိုရင်စီးကျိတ်ကင်ဆာဖြစ်နိုင်မျိုးကိုရှော့ချနိုင်မှာဖြစ်တဲ့အတွက်ဒီအချက်လက်တွေအရေးကြီးတယ်ပေါ့နော်အထူးသဖြင့်တော့ဒီစီးကျိတ်ကင်ဆာခြေဖြစ်နိုင်ခြေများတဲ့အချက်တွေမှာဘာချက်တွေပါလဲဆိုတော့အစာတောက်နေတိုင်းနေပါတာပေါ့နော်အဲ့နံပါတ်1ကတော့ဒီညီတဲ့အသားတွေနော်ညီတဲ့သားဆိုရင်တော့မြန်မာတွေနားလေအောင်ပြောမယ်ဆိုရင်တော့ခြေလေးချောင်းသားပေါ့ခြေလေးချောင်းသားများများစားတဲ့လူတွေမှာစီးကျိတ်ကင်ဆာဖြစ်ပွားမှုလုံးများတယ်ဆိုတာတွေ့ထားတယ်နောက်တစ်ခုကတော့အသီးအွက်စားသောက်မှုနည်းတာတွေပါပါတယ်ပြီးရင်ဒီကိုယ်လက်လှုပ်ရှားမှုနည်းခြင်းတို့အဝလွန်ခြင်းတို့နော်ဆေးလိပ်တောက်ခြင်းနော်ဆေးလိပ်တောက်ခြင်းဟာဒီအဆုတ်ကင်ဆာပြင်တစ်ခန္ဓာကိုယ်တစ်ကိုယ်လုံးမှာရှိတဲ့ကင်ဆာတွေဖြစ်များတဲ့ထဲမှာစီးကျိတ်ကင်ဆာလည်းဆေးလိပ်တောက်တာနဲ့ဆက်ဆက်မှုရှိတယ်ဆိုတာတွေ့ရှိထားပါတယ်ဒါကြောင့်ဒါတွေကစီးကျိတ်ကင်ဆာကိုဖြစ်ပွားမှုများစီတဲ့အကြောင်းရင်းနဲ့မှာပါဝင်နေတယ်။ပြီးတဲ့အခါကျတော့ဒီစီးကျိတ်နီးတဝိုက်မှာဖြစ်တဲ့ယောဂမျိုးစားတွေပေါ့။နော်ဥပမာစီးကျိတ်အရင်ငယ်ငယ်ကစီးကျိတ်ရောင်တဲ့ယောဂရပွင့်ကြီးလိုက်စီးကျိတ်ကင်ဆာဖြစ်ဖို့ရာခိုင်နှုန်းများတယ်။နောက်တစ်ခါဒီလေယံဃာမတဆင့်ကူးဆက်တဲ့ယောဂတွေပေါ့။နော်အဲ့တော့ဒါကာလာသားယောဂတို့လိုမျိုးဂနိုရီးယားနော်ဂနိုယောဂတို့လိုမျိုးစသည်အချင်းယောဂတွေဖြစ်ဖူးတယ်ဆိုရင်ကြီးလာတဲ့အခါမှာစီးကျိတ်ကင်ဆာဖြစ်ပွားမှုများတာကိုတွေ့ရတယ်။
စီကျေအောင်ယောဂကိုခံစားမှုတွေတွေနဲ့လိမ္မာတဆင့်ကူးဆက်တဲ့ယောဂရှိသူအမျိုးသားတွေဟာလည်းအသက်ကြီးလာတဲ့အခါစီကျေကင်ဆာယောဂဖြစ်နိုင်တာကြောင့်သတိထားဖို့လိုတယ်လို့သိရပါတယ်။တရိတ်ဆန်စီတွေကိုရှော့ချစားသုံးသင့်ပြီးခန္ဓာကိုယ်လေးချိန်ကိုကျန်းမာရေးနဲ့ညီညွတ်တဲ့အနေအထားတွေမှာထိန်းသိမ်းထားရမှာပါ။စီကျေယောဂဖြစ်ဖို့အခွင့်အရေးနဲ့တော့အောင်ဘလူးချက်တွေကိုလိုင်းနာလှုပ်ဆောင်သင့်ပါလေလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်။
စီကျေကင်ဆာဖြစ်နိုင်ခြေများတဲ့အကြောင်းတွေကိုရှောင်ကြဉ်မယ်ဆိုရင်စီကျေကင်ဆာဖြစ်ပွားမှုနှုန်းကိုရှော့ချစာကွယ်နိုင်မှာဖြစ်ပါတယ်အဲတော့နံပါတ်1ရေးကြီးတာကတော့အစာအသောက်ဖြစ်ပါတယ်ဒီရွက်ဒီနံတွေကိုခါတိုင်းတက်ပို့ပြီးတော့စားသုံးပေးဖို့လိုပါတယ်ကိုယ်လည်းလှုပ်ရှားဖို့လိုပါတယ်ဆေးလိပ်မတောက်ဖို့လိုပါတယ်เนาะအဝမလုံမို့မိမိရဲ့ခန္ဓာကိုယ်အလေးချိန်ကိုသတ်မှတ်ထားတယ်ကျန်းမာတဲ့ကိုယ်လေးချိန်မှာထိန်းသိမ်းထားဖို့လိုပါတယ်အဲတော့ကိုယ့်ရဲ့အရက်နဲ့ကိုယ့်ရဲ့ပေါင်ရင်ထဲကိုအချိုးချလိုက်မယ်ဆိုရင်ခန္ဓာကိုယ်သိတိစနှုန်းက25အောက်ရှိအောင်ထိန်းသိမ်းထားနိုင်မယ်ဆိုရင်စီးကျိတ်ကင်ဆာကိုလည်းစကွယ်ရာရောက်ပါလိမ့်မယ
်။အသက်60ဝန်းကျင်ကိုရောက်လာတဲ့အခါစီးကျိတ်ကင်ဆာယောဂအစပြုနေခြင်းရှိမရှိကိုစောစောစီးသိရှိအောင်ကျန်းမာရေးစစ်ဆေးမှုရဲ့အချိန်မှန်မှန်ပြုလုပ်ပေးတင်တယ်လို့သိရပါတယ်။ယောဂကိုစောစီးသိရှိအောင်ဖော်ထုတ်စစ်ဆေးပြီးကုသမှုတွေကိုအချိန်မီလုပ်ဆောင်တင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအကြံပေးပါတယ်။
တော့စီးကျိတ်ကင်ဆာနဲ့တခြားကင်ဆာတွေလိုပဲစောစီးစွာသိရှိမယ်ဆိုရင်ကုသပြောင်းလဲနိုင်ပါတယ်ဒါကြောင့်မလို့စီးကျိတ်ကင်ဆာကြီးဖြစ်နိုင်ရည်များတဲ့သူတွေတော့မျိုးရိုးမှရှိတဲ့သူတွေဆိုရင်အသက်45နှစ်ကျော်ကစပြီးတော့စစ်ဆေးသင့်တယ်အဲမျိုးရိုးမရှိတဲ့တံတမ်းမျိုးသားတွေဆိုရင်လည်းအသက်50ကျော်ကနေစပြီးတော့ဒီစီးကျိတ်ကင်ဆာရှိမရှိကြိုတင်စစ်ဆေးသင့်တယ်အဲ့တော့ကြိုတင်စစ်ဆေးတယ်ဆိုတာသူ့မှာဘာလက္ခဏာမှမရှိခင်မှာစစ်ဆေးတာဟုတ်ဆရာပါကြိုတင်စစ်ဆေးခြင်းလို့ခေါ်တယ်ပေါ့နော်သွေးထဲမှာစစ်ဆေးခြင်းနဲ့ဆူကနေလက်ညှိုးထည့်ပြီးတော့စမ်းသပ်စစ်ဆေးခြင်းဆိုတဲ့နီးနီးနီးနဲ့ပေါင်းဆက်စစ်ဆေးဖို့လိုပါတယ်ဒါကြောင့်ဆရာဝန်ရဲ့ညွှန်ကြားချက်နဲ့အညီဆူအတွင်းမှာလက်ထည့်ပြီးစမ်းသပ်စစ်ဆေးမယ်သွေးထဲမှာ PSA လို့ခေါ်တဲ့ Prostate Specific Antigen လို့ခေါ်တဲ့ကျူးမမကအမျိုးအစားကိုစစ်ဆေးမယ်ဆိုလို့ရှိရင်ဆရာတို့ကဒီကို့မှာစီးကျိတ်ကင်ဆာဖြစ်နိုင်ကြီးများမများနဲ့ဆက်လက်ဆောင်ရွက်ရန်နော်စစ်ဆေးဖို့လိုမလို့ဆိုတာဆရာတို့သိရှိလာမှာဖြစ်ပါတယ်
။စီးကျိတ်ကင်ဆာယောဂါဟာအမျိုးသားတွေမှာအဖြစ်များတဲ့ကင်ဆာယောဂါအမျိုးအစားတစ်ခုဖြစ်တာကြောင့်အမျိုးသားတွေအနေနဲ့အသက်50ပတ်ဝန်းကျင်ကိုရောက်လာတဲ့အခါမှာစီးကျိတ်ကင်ဆာယောဂါအစပြုနေခြင်းရှိမရှိဆိုတာကိုစစ်ဆေးဖို့တုတ်ကူတာပြုလို့တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပါ
blogger ရဲ့ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆင်မြန်ပါမှာ EU ဥရောပနိုင်ငံတွေမှာ COVID-19 ကာယောဂထိန်းချုပ်တဲ့ကန့်သတ်ချက်တော်တော်များများကိုဖယ်ရှားပေးခဲ့ပေမဲ့ယောဂါထပ်ပြီးမပြတ်အောင်လို့အသီးပေးဆောင်ရွက်မှုတွေကိုတော့ဆက်ပြီးလုပ်နေကြပါတယ်။အထူးသဖြင့်နွေရာသီကာလဖြစ်တာမို့လူတွေအိမ်ပြန်ပိုထွက်ကြအပန်းဖြေအနားယူတဲ့နေရာတွေကိုပိုသွားနေကြခြင်းမှာမီးပညာကိုအထူးကအားကိုအသုံးချပြီးလူစုလူဝေးမဖြစ်အောင်လုပ်နေကြပါတယ်။ပင်လယ်ကမ်းခြေတွေပေါ်တဲ့စပိန်နိုင်ငံမှာဆိုရင်ကမ်းခြေတိုင်းမှာလူ40ရာခိုင်နှုန်းအထိပဲအများဆုံးရှိနေအောင်လို့ဒေသခံတာဝန်ရှိသူတွေကကိုနီကိုဟန်နဲ့ဆောင်ရွက်နေကြပါတယ်။ကမ်းခြေကိုစငယ်ချင်းတွေအုပ်စုဖွဲ့သွားနိုင်ကြပြီဆိုပေမဲ့တစ်ဖွဲ့ကိုလူ20ထက်မပိုရသလိုအုပ်စုတစ်ခုနဲ့တစ်ခုအနည်းဆုံး2မီတာအကွာအဝေးမှာရှိနေဖို့လိုပါတယ်။စပိန်ကမ်းခြေတော်တော်များများမှာအထူးခြားဆုံးအခုမြင်တွေ့နေရတာကတော့အဝေးထိန် drone ယာဉ်တွေဖြစ်ပါတယ်။ကမ်းခြေမှာလူတွေပြည့်ကျက်မနေအောင် drone ယာဉ်တွေနဲ့စောင့်ကြည့်သတိပေးနေတာပါ
။ El drone hace una foto en la playa, ¿vale?ဒီအချိန်ပေါ်ကတည်းက
ပြည်နယ်ကမ်းခြေတွေပေါ်ကနေအဝေးထိန် drone တွေနဲ့ရိုက်ပေးနေတဲ့ဓာတ်ပုံတွေအရ1000မီတာမှာလူဘယ်နှယောက်ရှိနေပြီလဲဆိုတာကို AI software သုံးပြီးတော့ချိန်နဲ့တပြေးညီတွက်ပေးပါတယ်။ပြည်နယ်ကမ်းခြေသွားမဲ့သူတွေအနေနဲ့မြို့တော်ဝင်ယုံ website ပေါ်မှာဝင်ကြည့်ပြီးတော့သွားတဲ့မသွားတဲ့ဆုံးဖြတ်နိုင်ပါတယ်။ drone တွေမှာလည်း online စနစ်တက်ထားတာမို့လို့ကမ်းခြေမှာရှိနေတဲ့သူတွေကိုလူတွေတိတ်ဆုနေပြီးခက်ခွာခွာနေကြပါစသဖြင့်အချိန်နဲ့တပြေးညီလှမ်းပြီးတော့သတိပေးပါတယ်။COVID-19 ထိန်းချုပ်ရေးစည်းကမ်းချက်တွေနဲ့အညီပင်လယ်ကမ်းခြေသွားသူတွေလိုက်နာကြအောင်ဒီနည်းနဲ့လုပ်နေပါတယ်
။ drone ယာဉ်ကိုအဝေးထိန်းမောင်းနေတဲ့ Salvador de los Rios ကရှင်းပြတာပါ။ COVID-19 ရောဂါကူးစက်ပြန့်နှံ့မှုထိန်းချုပ်ရေးမှာ social distancing လို့တယောက်နဲ့တယောက်ခက်ခွာခွာနေဖို့ကလည်းအရေးကြီးတယ်ဆိုတာမမေ့ကြအောင်ဆောင်ရွက်မှုဖြစ်ပါတယ်။အခုလိုမျိုးစပိန်ကပင်လယ်ကမ်းခြေတွေမှာ drone ယာဉ်တွေသုံးပြီးဝင်ဟင်ကနေတရီပေးနေတယ်လို့ကမ်းခြေတွေမှာစောင့်နေတဲ့ရဲတွေကလည်းတဲ့လူစုလူဝေးများလာရင်ခောက်ခောက်ခွာနေကြဖို့တတိလိုက်ပေးနေပါတယ်။တချို့ကမ်းခြေတွေကတော့ကမ်းခြေကိုမလာခင်တည်းကချိုတင်ပုတ်ကင်လုပ်ရပါတယ်။ပင်လယ်ကမ်းခြေမှာ3မီတာစုရန်ပတ်လည်နေရကိုအွန်လိုင်းပေါ်ကနေချိုတင်နေရဥရတာမျိုးဖြစ်ပါတယ်။ဒါရင်မကပါဘူး။ကိုသွားချင်တဲ့ပင်လယ်ကမ်းခြေမှာလူဘလောက်များနေတယ်လဲဆိုတာသိနိုင်တဲ့ mobile app မျိုးတွေလည်းရှိပါသေးတယ်။အဲ့ဒီ app ကတော့ဘယ်ကမ်းခြေမှာလူတွေတိတ်များနေပြီးသွားဖို့မတင်သေးဘူးစသဖြင့်အတီးပေးတဲ့ app မျိုးဖြစ်လို့ပင်လယ်ကမ်းခြေသွားအပန်းဖြေရှင်တွေအတွက်အကျိုးပြီးရှောင်နိုင်အောင်ဖြစ်ပါတယ်။နိုင်ငံတကာအပန်းဖြေသူတွေအလားများတဲ့ပင်လယ်ကမ်းခြေမျိုးတစ်မျိုးဖြစ်တဲ့မာလဂါမျိုးမှာတော့ပင်လယ်ကမ်းခြေတွေကအိမ်သာရေချိုးကမ်းတန့်စင်ကမ်းတွေကိုအလိုအလျောက်ပိုးတက်ပေးနိုင်တဲ့ခရမ်းလွန်ရောင်ကြီးစနစ်တွေတပ်ဆင်ထားပါတယ်။ခရမ်းလွန် UVC ရောင်ကြီးတွေကမျက်စိနဲ့မမြင်နိုင်တဲ့ပိုးတွေကိုသေစေနိုင်တာကြောင့်ဆေးရုံတွေမှာအခန်းတွေကိုပိုးတက်တဲ့အခါဒီနည်းကိုသုံးတတ်ကြပါရယ်ဒီရောင်ရည်တွေကလူကိုအန္တရာယ်ရှိတာကြောင့်ပိုးတက်ပြီး15မိနစ်အကြာမှတန်းစင်ကန်းတဲ့လူဝင်လို့ရပါတယ်တန်းစင်ကန်းကိုတစ်ခါသုံးပြီးတိုင်းတစ်ခါအလိုလျောက်ပိုးတက်ပေးတာဖြစ်လို့သုံးချင်သူတွေကတော့အချိန်နဲ့ပေးပြီးစောင့်ရပါတယ်ဒါပေမဲ့လည်းကိုယ်ကျန်းမာရေးအတွက်လူတွေသီးခံကြပါလို့တာဝန်ရှိသူထရီဆာပေါ်ရက်စ်ကအခုလိုပြောပါတယ်
Hemos buscado pues un sistema novedoso como son las lámparas ultravioleta.
ကျန်းလွန်ရောင်ကြီး UVC မီးရောင်းတွေတုံးပြီးတော့ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိပိုးသက်တဲ့နည်းလုပ်ထားပါတယ်။တန့်စင်ကန်းတွေမှာအဲ့ဒီမီးရောင်းတွေတက်ထားတဲ့အတွက်စိတ်ချလက်ချဝင်သုံးနိုင်ပါတယ်။ အထဲမှာလည်းအလုံးကိုလည်းနဲ့ထိစီရမလို့အောင်ဆင်ဆာတွေနဲ့လှူထားပေးပါတယ်လူတစ်ခါသုံးပြီးတိုင်းတန့်စင်ကန်ကိုခရမ်းလွန်ရောင်ကြီးသုံးပြီးတော့အလိုအလျောက်ပိုးတင်အောင်လှူထားတဲ့အတွက်15မိနစ်တော့အချိန်ကြာပါတယ်အခုအချိန်တွေမှာတော့ကို့အတွက်အန်ဒီရဲ့ကင်းမှုကပိုအရေးကြီးတာမို့စောင့်လိုက်ရတာကတော့ဘာမှဖြစ်မတော်ပါဘူး
ဥရောပမှာ COVID-19 ကရောဂါကူးစက်သေဆုံးမှုများခဲ့တဲ့စပိန်နိုင်ငံကရောဂါပိုးကူးစက်မှုတားဆီးနိုင်ဖို့ကြိုးစားဆောင်ရွက်မှုတစ်ခုဖြစ်ပါတယ်။မြေထဲပြည်နယ်နဲ့ဆက်နေတဲ့စပိန်ကမ်းခြေတွေစီကိုနိုင်ငံကကမ္ဘာလှည့်ခီးတွေတကူးတကလာကြလေရှိတာမို့အခုလိုဆောင်ရွက်ချက်တွေလှုပ်ထားဖို့ကလည်းလိုအပ်ပါတယ်။လောလောဆယ်မှာတော့နိုင်ငံကကမ္ဘာလှည့်ခီးတွေမလာနိုင်ကြသေးလို့အရင်နှစ်တွေကလောက်တော့ပင်လယ်ကမ်းခြေတွေမှာလူတွေမများသေးပါဘူး။ဒါပေမဲ့လည်းပြည်တွင်းကသူတွေနဲ့ကိုစီကားနေတဲ့စပိန်ကပင်လယ်ကမ်းခြေတွေမှာအခုလိုမျိုးကြိုတင်ကာကွယ်သတိပေးမှုတွေလုပ်ပြီးတော့ကာယောဂအန္တရာယ်ကိုမေ့မသွားကြအောင်လို့သတိပေးနေတဲ့ဆောင်ရွက်မှုတို့လည်းမြင့်နိုင်ပါတယ်။ပင်လယ်ကမ်းခြေသွားသူတွေရင်ဆိုင်ကြုံတွေ့ကြရမယ့် new normal တစ်ခုလည်းဖြစ်ပါတယ်။ပင်လယ်ကမ်းခြေတွေမှာလူတွေအများကြီးစုလို့ယောဂပိုးကူးတာမျိုးဖြစ်မှာဆိုတဲ့ဆွီဒင်နိုင်ငံမှာလည်းပင်လယ်ကမ်းခြေတွေမှာလူများမများသိနိုင်အောင်လုပ်ထားတဲ့ mobile app ကိုဂျင်လာဆန်းပိုင်းတွေကစပြီးတုံးနေကြပါပြီ။ဆွီဒင်နိုင်ငံအနောက်ပိုင်းပင်လယ်ကမ်းရိုးတန်းဒေသဖြစ်တဲ့ဟာလန်နဲ့တခြားကမြို့တွေမှာဒီ app ကိုသုံးနေကြတယ်လို့ခီးသွားလုပ်ငန်းဆိုင်ရာတာဝန်ရှိသူကယ်ရိုလီနာဒေးဗစ်ဆန်ကရှင်းပြပါတယ်
။ Now we have identified a total hotspot for Almena.
ဟာလန်နဲ့တဲမှာလူတွေများနေပြီလို့သိရတဲ့နေရာတွေရဲ့ဒေသခံအစိုးရတွေနဲ့ချိတ်ဆက်ပြီးတော့ကျမတို့ရဲ့ mobile app သုံးတဲ့သူတွေစီကိုဘယ်နေရာတွေမှာတော့လူတွေများနေပြီဆိုတာသတိပေးတဲ့ notification တွေကိုပို့ပေးနေပါတယ်။
တဘာဝနဲ့ထိတွေ့ရတာကိုတိတ်ပြီးနှစ်သက်ကြတဲ့ဆွီဒင်လိုနိုင်ငံမျိုးမှာအခုလိုနေရသည့်အချိန်မျိုးဆိုရင်ပင်လယ်ကမ်းခြေသွားကြသူတွေများပါတယ်။ဒါကြောင့်လူစုလူဝေးများတဲ့နေရာတွေသိနိုင်မဲ့ mobile app တွေကအသုံးဝင်ပေမဲ့လူကြီးပိုင်းတွေသုံးကြပါမလားလို့လူငယ်ပိုင်းတွေကမေးခွန်းထုတ်ကြပါတယ်
။အော်မင်းတို့ဆိုရမန်ဆယ်နေရောဆိုဆိုတော့ gamla
ကောင်းတော့ကောင်းပါတယ်။ဒါပေမဲ့လူကြီးတွေအတွက်အခုလို app မျိုးကအလုပ်ဖြစ်ချင်မှဖြစ်မှာလေ။သူတို့ကလူငယ်တွေလောက်လက်ကင်ဖုန်သုံးချင်မှသုံးကြမှာကို
ပင်လယ်ကမ်းခြေသွားလေရှိသူရိုဇီတာလာဂါကတော့သူ့မိရေရဲ့အကူအညီကိုတောင်းပြီးတော့သုံးမယ်လို့ဆိုပါတယ်
။ Your ticket is not bad.
ကျမက app တွေဘာတွေသိတော့မသုံးဖြစ်ပါဘူး။ဒါပေမဲ့ကျမမြေးတွေကိုမေးပြီးသုံးကြည့်ပါအောင်မယ်
။ Spain, Sweden အပါအဝင်တန်တက်ချက်တွေကိုပြန်လည်ဖြေလျှော့ပေးထားတဲ့နိုင်ငံတော်တော်များများမှာအခုလိုမျိုးလူတွေ COVID-19 ရောဂါပိုးမကူးဖို့ social distancing လုပ်ကြဖို့အတွက်အစိုးရတွေကဤပညာတွေကိုအားကိုးဆောင်ရွက်နေကြတာဖြစ်ပါတယ်။ရောဂါပြန့်နှံ့ကူးစက်မှုတားဆီးနိုင်ရေးအတွက်သုံးသင့်တယ်လို့အကြံပြုထားတဲ့ mobile application တွေကိုလက်ကင်ဖုန်းတွေထဲမှာထည့်သွင်းကြဖို့အတွက်လည်းအစိုးရတော်တော်များများကတိုက်တွန်းနေပါတယ်။အထူးသဖြင့်ဥရောပနိုင်ငံတွေမှာ COVID တားဆီးရေးသတိပေးတဲ့ app တွေထည့်ထားကြဖို့ Germany, ပြင်သစ်, Italy အစိုးရတွေကပြည်သူတွေကိုတိုက်တွန်းထားပါတယ်။ရောဂါဖြစ်နိုင်သူတွေနဲ့ခဝဝေးချောင်းနိုင်အောင်သတိပေးတဲ့ app မျိုးတွေ social distancing လုပ်နိုင်အောင်သတိပေးတဲ့ app မျိုးတွေကနိုင်ငံထဲမှာနောက်တစ်ချိန် COVID-19 ကာယောဂါကူးစက်ပြန့်နှံ့မှုမဖြစ်အောင်လို့အနည်းနဲ့အများတော့တားဆီးကာကွယ်ပေးနိုင်တယ်လို့အများကယုံကြည်လက်ခံထားကြပါတယ်ရှင်။ကျမစူမြတ်ပါမှာ
American ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင
်။လူကုန်ကူးမှုတိုက်ဖျက်ရာမှာ American ဆိုရရဲ့ဆက်လက်တာဝန်ယူမှုရဲ့လက္ခဏာတစ်ခုဖြစ်လူကုန်ကူးမှုဆိုင်ရာနှစ်ပတ်လည်အစီရင်ခံစာ TIP ကိုနိုင်ငံခြားရေးဝန်ကြီးဌာနကဇွန်လ25ရက်နေ့ကထုတ်ပြန်လိုက်ပါတယ်။အစီရင်ခံစာထဲမှာလူကုန်ကူးမှုမှာ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကအလုံးကျန်းခိုင်းစင်မှုနဲ့လိင်ကုန်ကူးမှုတွေအပါအဝင်လူကုန်ကူးမှုတွေဆက်လက်ဖြစ်ပွားနေတယ်လို့ဆိုပါတယ်။ကမ္ဘာတဝန်းအရွယ်ရောက်သူနဲ့ကလေးသင်ငယ်25သန်းဟာအလုတ်ကင်နဲ့လိင်ကိစ္စအတွက်ရောင်းစခံနေရပါတယ်။ကျွန်တော်တို့တယောက်စီတိုင်းကိုဖျားသခင်ကဖန်ဆင်းပေးထားပြီးဒီလိုရှင်းစဲတံမိုးတွေနဲ့အဖုံးဖြတ်နိုင်တဲ့လူတွေရဲ့ဘဝတွေကိုမတော်မတရားပြုလုပ်တဲ့လူကုန်ကူးမှုကအကြီးတန်းစေပါတယ်လို့မိုက်ပွန်ပေယိုကပြောပါတယ်။အစိုးရအားလုံးလို့သတ်မှတ်တဲ့အဆင့်3ထဲမှာပါဝင်တဲ့အစိုးရအဖွဲ့15ဖွဲ့ကိုကူညီပေးမှုတစိမ့်တွေတာကန့်သတ်ဖို့သမ္မတဒေါ်နယ်ထရန့်ကဆုံးဖြတ်လိုက်ပြီးလိင်ကုန်ကူးမှုနဲ့အာဓမအလုတ်စီကိုင်းမှုတွေကိုတိုက်ဖျက်နိုင်ဖို့အတွက်ဒေါ်လာ1ဘီလီယံထက်ဝက်နီးပါးအသုံးပြုဖို့ရထားတယ်လို့ပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုက2020ရဲ့ TIP အစီရင်ခံစာထဲမှာအောင်မြင်မှုတွေအကြောင်းအသားပေးပြောဆိုပါတယ်။ဒီနှစ်မှာနိုင်ငံပေါင်း22နိုင်ငံကအဆင့်မြင့်တင်ဖို့အတွက်အကူအညီတွေရပြီးဒီထဲက73နိုင်ငံကအာဖရိကတိုင်းဆာဟာရာရေဝန်းဒေသကဖြစ်ပါတယ်လို့မိုက်ပွန်ပေယိုကပြောပါတယ်။ TIB အစီအစဉ်ခန်းစာကနိုင်ငံတချို့မှာနိုင်ငံတော်အားပေးမှုနဲ့ပြုလုပ်တဲ့အာဓမ္မအလို့စိတ်ခိုင်းမှုတွေရှိပြီးအဆင့်၃ဖြစ်သတ်မှတ်ခံထားရပါတယ်။တရုတ်ကဒီနိုင်ငံတွေထဲကတစ်ခုဖြစ်ပြီးတရုတ်ကွန်မြူနစ်ပါတီတွေနဲ့နိုင်ငံတော်ပိုင်စီးပွားရေးလုပ်ငန်းတွေကနိုင်ငံသားတွေကိုကြောက်မဖွယ်ကောင်းတဲ့အခြေအနေတွေမှာအလုပ်လုပ်ဖို့အာဓမ္မစိတ်ခိုင်းပြီးဒါကတရုတ်ရဲ့ဖွံ့ဖြိုးမှုလမ်းစဉ်တစ်ရပ်ဖြစ်တဲ့ဗက်ဒန်တို့အစီအစဉ်ရောက်ဖြစ်ပြီးဝေဂါနဲ့တခြားမွတ်စလင်လူနည်းစုတွေဟာလည်းရှင်ကျန်းတဲ့တခြားဒေသတွေမှာအာဓမ္မအလုပ်လုပ်ဖို့စိတ်ခိုင်းခံနေရပါတယ်။ကျူဘားနိုင်ငံမှာကက်စထရိုအုပ်ချုပ်ရေးအစိုးရရဲ့နံပါတ်1ဝန်ကြီးကဆေးဘက်ဆိုင်ရာတာဝန်ပေးမှုအစီအစဉ်ပဲဖြစ်ပါတယ်။ကျူဘန်ဆေးဝါးကျန်းကျင်သူ 5,000 လောက်ကကမ္ဘာတစ်လွှားကနိုင်ငံပေါင်း60မှာအလုပ်လုပ်ကြပါတယ်။ဒီဆရာဝန်အများစုကချုံရင်းကျက်တွေရှိပြီးဒီအစီအစဉ်တွေမှာအတင်းကျပ်လုပ်ကိုင်မှုဖိအားပေးခံရတယ်လို့သတင်းပေးပို့ပါတယ်။နိုင်ငံအများစုကလူကုန်ကူးမှုရဲ့လက္ခဏာတွေဖြစ်တဲ့ passport အသိခံရမှုတွေ၊လျှို့ဝှက်ပြုလုပ်တဲ့စာချုပ်တွေ၊ငွေပေးချေရာမှာဆရာဝန်တွေကိုမပေးဘဲအစိုးရကိုပေးရတဲ့စာရတွေဖြစ်နေပေမဲ့ဒီဆေးဝါးဆိုင်ရာမရှင်တွေကိုဆက်လက်လုပ်ကိုင်ဝင်ပေးထားတာပါ။ကျွန်တော်တို့ကအစိုးရကပါဝင်ပတ်သက်နေတဲ့ဒီတရားမဝင်ကုန်ကူးမှုတွေကိုလေးနက်ထားပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးပွန်ပေယိုကကြေညာခဲ့ပါတယ်။ဒါတွေဟာလူခွင့်ရေးကာကွယ်ပေးဖို့ဒီလူကုန်ကူးမှုတွေကိုဖျက်ဆီးရမယ့်ကိစ္စနဲ့ပတ်သက်ပြီးဘယ်အစိုးရကမဆိုကြောင်းကြံအကြောင်းပြနေကြခြင်းသာဖြစ်ပါတယ်။သူ့နိုင်ငံသားတွေပေါ်လူကုန်ကူးမှုတွေကိုအစိုးရတွေကမူဝါဒချမှတ်လို့ဖြစ်စေ၊ခြားပုံစံတစ်မျိုးနဲ့ဖြစ်စေဘယ်အစိုးရကပဲလို့အမေရိကန်အစိုးရကလက်ခံလိုက်မှာမဟုတ်ဘူးလို့ဝန်ကြီးပွန်ပေယိုကပြောပါတယ်ခင်ဗျာ။
ရန်ကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ကြည်ပါပြီ။ဆက်ချက်ပေးလို့ရ Editorials DOE Washington DC 23230 USA ကိုစာရေးနိုင်ကြပါတယ်။ www.voanews.com မြန်မာ EDITORIALS ကို email နဲ့ပို့နိုင်လို့1026791343ကိုဆက်ချက်လေးပို့နိုင်ကြပါတယ်ရှင
် UN မြန်မာပိုင်းစီစဉ်ရဲ့ video နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မီကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOE အစီအစဉ်တွေကိုရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါအမေရိကန်သမ္မတဒေါ်လာထရမ့်ဟာကိုရိုနာဗိုင်းရပ်စ်ကရောဂါရဲ့အန္တရာယ်ကိုရှော့ပေါ်ပြောဆိုပြီးကျောင်းတွေကိုပြန်ပြီးဖွင့်ဖို့အပြင်းထန်တွန်းအားပေးနေချိန်မှာပဲအမေရိကန်နိုင်ငံတွင်းမှာတော့ဒီရောဂါအခုဆက်ခံရသူဟာဗိုလ်တပူးနေမှာသုံးတန်းကျော်သွားပြီဖြစ်ကြောင်း John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြနေပါတယ်။လာမယ့်သတင်းပတ်တွေအတွင်းကျောင်းတွေပြန်ပြီးဖွင့်ရင်းနဲ့ပတ်သက်ပြီးကျန်းမာရေးကျွမ်းကျင်သူတွေရဲ့အကြံပေးချက်တွေဟာတကယ်လက်တွေ့မကျဘူးလို့ဗိုလ်တပူးနေမှာပဲပြောပြီးသမ္မတကပယ်ချခဲ့တာပါ။အမေရိကန်နိုင်ငံတွင်ကျောင်းတက်နေတဲ့နိုင်ငံတကာကျောင်းသားတွေအနေနဲ့လာမယ့်ဆောင်းရာသီစာသင်ကာလအတွင်းသင်ကြားမယ့်အတန်းတွေကိုအွန်လိုင်းကပဲတက်ပြီးလူကိုယ်တိုင်မတက်ဘူးဆိုရင်သူတို့ရဲ့ကျောင်းသားဗီဇာနဲ့နေခွင့်ဆုံးရှုံးမှာဖြစ်ကြောင်းအမေရိကန်အစိုးရကမူဝါဒပြောင်းလဲလိုက်တာနဲ့ပတ်သက်ပြီးအမေရိကန်နာမည်ကြီးတက္ကသိုလ်ကြီးတွေဖြစ်တဲ့ Harvard နဲ့ MIT နည်းပညာတက္ကသိုလ်တို့ကဗဟုအစိုးရကိုပို့တဖို့နေမှာတရားစွဲလိုက်ပါတယ်။ဗီဇာအနေထားပြောင်းသွားတာနဲ့ပတ်သက်ပြီးလာမယ့်ဆောင်းရာသီစာသင်ကာလမှာအွန်လိုင်းကနေတက်ရောက်တဲ့နိုင်ငံတကာကျောင်းသားတွေအတွက်လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာန ICE နဲ့အမေရိကန်လုံခြုံရေးဌာန DHS တို့ကအရေးယူမှုလှုပ်လာပါကိုယာယီအကာအကွယ်ပေးဖို့နဲ့ကနဦးနဲ့အငြင်းတန်းကင်းလုတ်ခွင့်ပေးဖို့ပန်ကြားတဲ့အနေနဲ့အခုလိုတရားဆက်ဆိုလိုက်တာဖြစ်ပါတယ်။ဒီတက္ကသိုလ်နှစ်ခုစလုံးဟာ Massachusetts ပြည်နယ် Cambridge မှာတည်ရှိပြီးသူတို့ဟာ Boston မြို့ကဗဟိုတရားရုံးမှာဥတည်လျှောက်ထားခဲ့ကြတာဖြစ်ပါတယ်။ American နိုင်ငံမှာနိုင်ငံတကာကျောင်းသားတက်တန်းကျော်ရှိနေပြီးဒီထဲကထပ်ဝက်လောက်ကတိယုတ်နဲ့အိန္ဒိယနိုင်ငံတွေကလာရောက်ကြသူတွေဖြစ်ပါလေ။မြန်မာစစ်တပ်ဟာရခိုင်နဲ့ချင်းပြည်နယ်တွေမှာအရက်သားနဲ့လက်နက်ကင်မခွဲကြဘဲဘုံးကျဲတိုက်ခတ်နေပြီးကလေးငယ်တွေအပါအဝင်အရက်သားတွေကိုတပ်ဖြတ်နေတယ်လို့လူ့ခွင့်ရေးအဖွဲ့ Amnesty International ကပို့တဖို့နေမှာပြောပါလေ။မြန်မာနိုင်ငံမြောက်ပိုင်းကချင်းပြည်နယ်ဖားကန်ဒေသမှာပြီးခဲ့တဲ့ဇူလိုင်လ2ရက်နေ့ကကြောက်စိမ်းလောက်ွက်တစ်ခုမြေပြိုကျတာကြောင့်လူအများအပြားသေဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးဝန်ထမ်းကြောင်ရကိုရီးယားနိုင်ငံသားဝင်ကြီးကမြန်မာနိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဦးကျော်တင်စီကိုတောင်းလွှာတစားပေးပို့ခဲ့ပါတယ်။အင်္ဂါနေ့ကပေးပို့တဲ့ဒီဝန်ထမ်းကြောင်တောင်းလွှာမှာအခုဖြစ်ရတဲ့ပတ်သက်ပြီးတည်ဆောင်းခဲ့သူတွေရဲ့မိသားစုတွေအတွက်စိတ်မကောင်းဖြစ်နေကြောင်းဖော်ပြထားပါတယ်။ကျေးဇူးပေးနေမယ့်ခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ ကိုရိုနာဗိုင်းရပ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ဒီဝေမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာချက်ပါစေ။ဒီဝေကိုနားဆင်နေကြကြေးဇူးတင်ပါတယ်။ကျမခင်ရသက်ပါ။
This program has come to you from the Voice of America, Washington.